Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American တဲ့ရဲ့2024ခုနှစ်မတ်လ23ရက်စနေညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ Washington DC မြို့တော်ကနေတက်ရိုက်စလွှင့်နေပါပြီ။လိုင်းနိုမီတာ1925 32ပြင်အခုစနေတနင်္ဂနွေမှာဆိုရင်လိုင်းနိုမီတာ190ကနေလည်းဖမ်းယူနားဆင်နိုင်ပါတယ်။ဒါအပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းထုတ်လွှင့်ချိန်တွေတက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မှုကကျွန်တော်ဝင်းမင်းပါ
မင်္ဂလာညချမ်းပါရှင် BNN ရဲ့အသွေအတွေကနေကင်းဝေးကြပါစေကျမခင်ပြူထွေးပါအမေရိကန်ပြည်ထောင်စုမှာဒီနှစ်စက်တင်ဘာလကုန်အထိအကျုံးဝင်တဲ့2024ဘဏ္ဍာနှစ်အသုံးစရိတ်လွှတ်တော်မှာဒီနေ့အတည်ပြုလိုက်ပြီးတော့ဒီအထဲမှာမြန်မာနိုင်ငံကိုကူညီပေးဖို့ရထားချက်ဘတ်ဂျက်လည်းပါပါတယ်နောက်ရုရှားနိုင်ငံမော်စကိုမြို့တော်ကကားစက်ရုံတိုက်ခိုက်ခံရမှုမှာသေဆုံးသူကတော့110ထက်မနည်းရှိသွားပြီဖြစ်ပြီးတော့ပစ်ခတ်မှုမှာပါဝင်သူ၄ယောက်ကိုဖမ်းဆီးနိုင်ခဲ့တယ်လို့သမ္မတပူတင်ကပြောပါတယ်ဟောင်ကောင်မှာတော့နိုင်ငံတော်တစ္ဆာဖောက်မှုပုံကံမှုစတဲ့ပြစ်မှုတွေအတွက်ထောင်နှံတစ်သက်အထိချမှတ်နိုင်တဲ့အမျိုးသားလူကြွေးဥပဒေဒီနေ့စတင်အကြောင်းဝင်ပါတယ်ဒီလိုသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူပြပြသွားပါမယ်ရှင
်ဟုတ်ကဲ့ပါမခင်စီတွေအခုလိုသတင်းတွေအပြီးမှာတော့ဒီညအထူးကြဆုံးသတင်းထဲမှာတကြံပြန်မဲ့စက်ရုံဝန်ထမ်းထောက်ကန်စာမကြုံစဘူးလုပ်နေရတာကိုဝန်ထမ်းတူက
ကျွန်တော်တို့ခုလက်ရှိကတော့ဒီလုံအမခံစားလို့ကတော့အဆင်ပြေပြေနဲ့ရှိရချင်းတခြားစက်ရုံတွေမှမပြောတော့ဘူးပေါ့နော်
ဒီတဲ့ပြီမှာတော့စနေညပတ်စင်ကဏ္ဍတွေဖြစ်တဲ့ဒုအတန်စီစဉ်နောက်ဒီမိုကရေစီလွတ်ခွင်းနဲ့ခပြန်ကဘာပြီးရင်အာရှနိုင်ငံရေးလေယာစီပွားဥတွေရာသီနဲ့သတင်းတွေကတူတက်အစီအစဉ်နဲ့ဇက်တိုက်ပါအခုရင်ဆုံးတော့ထိတ်တဲရောက်တဲ့တဲ့ကိုမခင်ပြထွေးနဲ့ကြောပြပေးပါပါခင
်ရုရှားနိုင်ငံမော်စကိုမြို့တော်တွေကကပွဲရုံတစ်ခုမှာလူပေါင်း130ထက်မနည်းသေဆုံးခဲ့ရတဲ့ပစ်ခတ်မှုမှာကိုယ်တိုင်ပါဝင်တဲ့သူ၄ယောက်ကိုဖမ်းဆီးနိုင်ခဲ့တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောကြားလိုက်ပါတယ်။ယူကရိန်းဘက်ကိုထွက်ပြေးဖို့အတွက်ပုံခုနေစဉ်မှာဖမ်းမိခဲ့တာဖြစ်တယ်လို့သမ္မတပူတင်ကရုံးမြင့်တန်ကြားကနေမိန့်ခွန်းပြောခဲ့တာပါ။ကနဦးစုံစမ်းမှုတွေအရယူကရိန်းဘက်ကိုထွက်ပြေးနိုင်အောင်နေဆက်မှာယူကရိန်းကပြင်ဆင်ထားတယ်လို့သိရတဲ့အကြောင်းနဲ့တိုက်ခိုက်မှုမှာပါဝင်နေသူစုစုပေါင်း11ယောက်ကိုဖမ်းမိထားတဲ့အကြောင်းရုရှားသမ္မတကပြောကြားခဲ့ပါတယ်။တောင်ချနေညပိုင်းကကားဆက်ရုံထဲမှာဂီတဖျော်ဖြေပွဲကြီးဖို့လာရောက်ကြတဲ့သူတွေကိုတနက်သမားတွေဝင်ရောက်ပစ်ခတ်မှုကြောင့်သေဆုံးသူဟာ115ယောက်အထိရှိသွားပြီလို့ရုရှားတာဝန်ရှိသူတွေကဒီကနေ့အစောပိုင်းတုန်းကအတည်ပြုပြောထားပါတယ်။တိုက်ခတ်မှုနဲ့ပတ်သက်လို့ယူကရိန်းကိုဆွဆွဲတာဟာလုံးဝအတိတ်ပဲမရှိဘူးလို့ယူကရိန်းဘက်ကတော့တုံ့ပြန်ထားပါတယ်။ ISIS စစ်သွေးကြွအဖွဲ့ကတော့ဒီတိုက်ခတ်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ပြောထားပါတယ်။မော်စကိုမြို့မြောက်ဘက် Krasnogorsk ရပ်ကွက်မှာရှိတဲ့ Crocus City Hall ဆက်ရုံထဲမှာတောက်ချနေညနေကနာမည်ကြီး Rock Guitar အဖွဲ့တစ်ခုရဲ့ဖျော်ဖြေပွဲမစခင်လူတွေအပြည့်အသိရှိနေတဲ့အချိန်မှာတနက်သမားတွေဝင်လာပြီးတော့ပစ်ခတ်ခဲ့ကြတာပါဒီတိုက်ခတ်မှုဟာမော်စကိုမြို့တော်မှာဆယ်စုနှစ်တခုအတွင်းအသေးအပြောက်အများဆုံးအကြက်ဖက်တိုက်ခတ်ခံရမှုဖြစ်ပါတယ်ရှင
်အစ္စရေးအနေနဲ့ဂါဇာကလူရေထူထပ်တဲ့မြို့ကိုစစ်ထိုးဖို့ပြောလိုက်ချိန်မှာကုလသမဂ္ဂချုပ်အဲ့ဒီနယ်စပ်ကိုရောက်သွားပါပြီဟာမတ်အဖွဲ့ကိုချိန်မုံ့ဖို့ဂါဇာဒေသရဲ့လူရေထူထပ်တဲ့ Rafah မြို့ကိုမြေပြင်ထိုးစစ်ဆင်သွားမယ်လို့အစ္စရေးကပြောပြီးမကြာခင်မှာပဲကုလသမဂ္ဂတွေ့ရင်မှုချုပ်အန်တိုနီယိုဂူတရက်စ်ဟာဂါဇာနဲ့နယ်စပ်အီဂျစ်နိုင်ငံကိုဒီနေ့ပဲရောက်သွားပါတယ်။ဒီခီးစဉ်အတွင်းမှာတော့နိုင်ငံတကာစစ်တပ်ဖိအားပေးပြောဆိုနေတဲ့လူသားချင်းစာနာထောက်ထားမှုအပြစ်အခက်ရစဲရေးကိုထပ်မံတိုက်တွန်းသွားဖို့ရှိနေပါတယ်။အပြစ်ရရေးဖိအားပေးတောင်းဆိုနေတဲ့ဂျာမာကိုပဲအစ္စရေးကဂါဇာရဲ့လူရေအများဆုံးရှိတဲ့ရာဖာမြို့ကိုမြေပြင်ထိုးစစ်ဆင်မှုတွေအကြီးအကျယ်လုပ်သားဖို့ပြင်ဆင်နေတာပါ။ဒီစစ်ဆင်မှုမျိုးကအရက်သားတွေစုလိုက်ပြောင်းလဲထိခိုက်သေးချေနိုင်တယ်လို့ဒေတာရင်းဘေးဒုက္ခအကျက်တဲနဲ့ပုံမှုဆေးဝါးနိုင်တယ်လို့ဝိုင်ဝန်းသတိပေးနေကြပေမဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟုကတော့ပြင်ဆင်ထားတဲ့အတိုင်းဆက်သွားမယ်လို့ပြောထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာ2024စက်တင်ဘာလကုန်အထိအကျုံးဝင်မဲ့ဒီ2024ဘဏ္ဍာနှစ်အတွက်အသုံးစရိတ်ကိုလွှတ်တော်မှာအတည်ပြုလိုက်ပြီးမို့ဒီမကြခင်မှာတော့သမ္မတဂျိုးဘိုင်ဒန်လက်မှတ်ထိုးအတည်ပြုဖို့ရှိနေပါတယ်အောက်လွှတ်တော်နဲ့အထက်လွှတ်တော်မှာလာနေချီအပြန်အလှန်အခြေတင်ဆွေးနွေးမှုတွေလုပ်ခဲ့ကြပြီးတဲ့နောက်မှာတော့စနေနေ့အစောပိုင်းမှာအထက်လွှတ်တော်မှာထောက်ခံမဲ84မဲကန့်ကွက်မဲ24မဲနဲ့အတည်ပြုခဲ့တာဖြစ်ပါတယ်2024ဘဏ္ဍာနှစ်အတွက်ဒေါ်လာ 1.2 ထရီလီယံသုံးဆွဲမဲ့အမေရိကန်အစိုးရအသုံးစရိတ်ထဲမှာတော့မြန်မာနိုင်ငံလူမှုစီးပွားဖွံ့ဖြိုးရေးအကူအညီပေးဖို့ရထားတဲ့ဘတ်ဂျက်လည်းပါပါတယ်။2024ခုနှစ်အတွင်းမြန်မာနိုင်ငံလူမှုစီးပွားဖွံ့ဖြိုးရေးအတွက်အမေရိကန်အစိုးရကဒေါ်လာ 123 သန်းပေးဖို့ရထားတာပါ။မြန်မာနိုင်ငံဒီမိုကရေစီရေးအတွက်အတည်ပြုထားတဲ့ Burma Act ဥပဒေအရလူသားချင်းစာနာတဲ့အကူအညီတွေစစ်ပွဲပြိပခတွေကြောင့်ဘေးထိုးကရောက်နေတဲ့သူတွေမြန်မာနိုင်ငံကတိုင်းဒေသလက်နက်ကိုင်အဖွဲ့တွေပြည်သူ့ကာကွယ်ရေး PDF တပ်တွေနဲ့ဒီမိုကရေစီလှုပ်ရှားတဲ့အဖွဲ့တွေကိုကျွမ်းကျင်မှုပိုင်းနဲ့လက်နက်မဟုတ်တဲ့အကူအညီတွေအစိုးရကပေးနိုင်တော့မှာဖြစ်ပါတယ်။ မေရိကန်ပြည်ထောင်စုမှ2024ဘဏ္ဍာနှစ်အတွက်အစိုးရအသုံးစိတ်ကိုလွှတ်တော်မှအတည်ပြုခဲ့ပြီးဖြစ်တာမို့ဘဏ္ဍာနှစ်မကုံဆုံးခင်မှာဒီအစိုးရလုပ်ငန်းတွေဆက်လက်လက်ပတ်နိုင်တော့မှာဖြစ်ပါတယ်နောက်ဆုံးအတည်ပြုလိုက်တဲ့2024သုံးစိတ်ထဲမှာယူကရိန်း၊အစ္စရေးနဲ့ထိုင်ဝမ်အတွက်စီးရေးအထောက်ပံ့ပေးမယ့်အကူအညီတွေတော့မပါဝင်ပါဘူးရှင
်။ရိုဂျာအလောင်းတချို့ကိုအင်ဒိုနီးရှားရဲ့အခြေကမ်းလွန်မှာတွေ့ခဲ့တယ်လို့ကယ်ဆယ်ရေးအရှိတွေကပြောလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံနောက်အခြေကမ်းလွန်မှာရိုဂျာအလောင်းနှစ်လောင်းဒီနေ့ဆယ်ယူခဲ့ပြီးပင်လယ်ထဲဘောလုံးပေါ်နေတဲ့မဆယ်နိုင်သေးတဲ့နောက်ထပ်အလောင်းတချို့လည်းတွေ့ထားတယ်လို့ဒေသခံကယ်ဆယ်ရေးသမားတွေကပြောလိုက်တာပါ။လူ150လောက်ပါတယ်လို့ယူဆတဲ့ဆက်လက်မှောက်ပြီးပျောက်ဆုံးဒါမှမဟုတ်သေဆုံးနေသူတွေကိုရှာဖွေကယ်ဆယ်တာတွေဆက်မလုပ်တော့ဘူးလို့အင်ဒိုနီးရှားတာဝန်ရှိသူတွေကပြောဆိုပြီးနောက်တစ်နေ့မှာအလောင်းနှလောင်းကိုဆယ်ယူခဲ့တာပါ။ပလက်လန်မှောက်နေတဲ့တင်ပေါ်ရဲ့1 byte ပေါ်မှာတွဲကပ်ပါလာသူ69ဦးကိုတော့အင်ဒိုနီးရှားအာဏာပိုင်တွေကစစ်သားရင်းတွေကကယ်တင်ပေးခဲ့ပါတယ်။လေမှောက်ချင်ရင်းနဲ့ပျောက်ဆုံးသွားတဲ့သူတော်များများရှိတယ်လို့သက်ရှင်ကျန်ရသူတွေကပြောပေမဲ့လီပေါ်လိုက်ပါလာတဲ့စီးရင်မရှိတာကြောင့်ရှာဖွေတာတွေဆက်မရှာတော့ဘူးလို့ဒေသအာဏာပိုင်တွေကတောက်ကြာနေကပြောခဲ့ပါတယ်ခင်ဗျာ
။ဟောင်ကောင်မှာနိုင်ငံတော်တစ္ဆာဖောက်မှုပုံကံမှုစတဲ့အမှုတွေအတွက်ထောင်နဲ့တသက်အထိချမှတ်နိုင်တဲ့အမျိုးသားလုံခြုံရေးဥပဒေသစ်ဒီကနေ့စတင်အသက်ဝင်ပါတယ်။ Article 23လို့ရည်ညွှန်းပြောတဲ့ဒီဥပဒေမှာအမျိုးသားလုံခြုံရေးဆိုင်ရာရာဇဝတ်မှုအမျိုးအစား၅ခုကိုအဓိကဖော်ပြထားပြီးအစိုးရကိုဝေဖန်ရင်ထောင်စနစ်ကျနိုင်တယ်လို့လူတစ်ယောက်ကိုအမှုမဖွင့်ပဲ16ရက်အထိထိန်းသိမ်းထားနိုင်ပါတယ်။အမေရိကန်ပြည်ထောင်စုဥရောပသမဂ္ဂဂျပန်နဲ့ဗြိတိန်နိုင်ငံတွေအပြင်လူ့ခွင့်ရေးအဖွဲ့တွေကတော့ဒီဥပဒေကိုပြင်းပြင်းထန်ထန်ကန့်ကွက်ကြပါရယ်နိုင်ငံသားတွေနိုင်ငံသားအဖွဲ့အစည်းတွေနဲ့အဆက်ဆက်လုပ်တဲ့နေရာမှာတရားမဝင်ရည်ရွယ်ချက်တွေမလျော်ကန်တဲ့နှီးတွေဖြစ်နေရင်ထောင်နဲ့14နှစ်အထိချခံရနိုင်တယ်လို့ဥပဒေထဲမှာပါပါရယ်ဟောင်ကောင်ပြည်သူတွေသာမကအဲ့ဒီမှာနေထိုင်လှုပ်လှုပ်နေကြတဲ့အမေရိကန်နိုင်ငံသားတွေနဲ့ကုမ္ပဏီတွေအပေါ်မှာကြကြပြင်းပြင်းတက်ရောက်နိုင်ပြီးလူ့ခွင့်ရေးနဲ့လွတ်လပ်ခွင့်တွေကိုပို့ပြီးတော့အားနည်းသွားအောင်ချိန်ချောက်နေတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကကြေညာချက်ထုတ်ပြန်ပြောပါရယ်ဟောင်ကောင်ဟာနိုင်ငံတကာစီးပွားရေးဗန္ဒာရေးလုပ်ငန်းတွေရဲ့စုံချက်တစ်ခုလိုဖြစ်နေတဲ့အနေအထားပြတ်သွားနိုင်တယ်လို့လည်းဝန်ကြီးဘလင်ကန်ကသတိပေးပါရယ်။ဗြိတိန်နိုင်ငံသားရေးဝန်ကြီးဒေးဗစ်ကင်မရွန်ကလည်းဒီဥပဒေဟာဟောင်ကောင်သူဟောင်ကောင်သားတွေရဲ့လူ့ခွင့်ရေးနဲ့လွတ်လပ်ခွင့်ကိုထပ်တိုးထိခိုက်အောင်လုပ်ရကြတယ်လို့ဝေဖန်ထားပါရယ်ရှင်။
VOA American တဲ့စနေညသတင်းတွေကိုမခင်ဖြူထွေးနဲ့ပြပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းဖြစ်တဲ့တချံပြံမဲ့စက်ရုံဝန်တန်းထောက်ခံစာလုပ်နေရတာပါတချံနေရပြံမဲ့ရန်ကုန်ရှေးပြည်သားနဲ့လှိုင်သာယာစက်မှုဇုံကဝန်တန်းတွေကိုခီးသွွားထောက်ခံစာမျိုးစက်ရုံတချို့ထုတ်ပေးဖို့ပြင်ဆင်နေပါတယ်ဒီအတွက်စင်းကောက်နေတယ်လို့စက်ရုံဝန်တန်းတွေကပြောပါတယ်မဆုမြတ်မွန်အပြည့်စုံပြောပေးပါအောင်ခင်ဗျာ
တချံကာလနေရက်ဒေသကိုပြန်ကြမဲ့ရန်ကုန်စက်မှုဇုံတွေမှာအလုပ်လုပ်နေကြသူတွေအတွက်ခီးသွွားထောက်ခံစာသဘောမျိုးထုတ်ပေးနိုင်ဖို့စက်ရုံတချို့ကပြင်ဆင်နေပါတယ်။လှိုင်သာယာစက်မှုဇုံကစက်ရုံတစ်ခုမှာအလုပ်လုပ်နေသူတယောက်ကစက်ရုံဝန်ထမ်းဖြစ်တဲ့ဆရာကိုထောက်ခံစာပေးဖို့သူတို့စက်ရုံမှာစီရင်ကောင်းနေတယ်လို့ VOA မြန်မာပိုင်းကိုပြောပါတယ်
။စီရင်နေပြီလေဘလို့တန်းမဆက်မှာလည်းရှိတယ်။ကျွန်တော်တို့ခုလက်ရှိကတော့ဒီဟိုအမခံမလဲအလုပ်လုပ်အမခံဆက်လက်တော့အဆင်ပြေပြေနဲ့ရှိရဲ့ရှိတယ်။ခြားစက်တွေတော့ဒီမှာမပြောတော့ဘူးပေါ့နော်။
တကြံတွင်းခီးသွွားလာကြမဲ့ဝန်ထမ်းတွေလမ်းခီးမှာအခက်အခဲမရှိအောင်လို့စက်ရုံကုမ္ပဏီတွေအနေနဲ့ထောက်ခံစာလုပ်ပေးဖို့မြန်မာနိုင်ငံအထည်ချုပ်လုပ်ငန်းရှင်များအသင်းကစာထုတ်ထားပါတယ်။ထောက်ခံစာအတွက်ကန့်သတ်ချက်တွေမရှိပေမဲ့တကြံပိတ်ရက်ပြီးလို့အလုပ်ပြန်တက်ရမယ့်နေ့မှာအလုပ်မဆင်းနိုင်ခဲ့ရင်တကြံပိတ်ရက်တွေအတွက်လောက်ခလာစာပေးမှာမဟုတ်ဘူးလို့သတိပေးထားတဲ့အကြောင်းရှေးပြည်သားစက်ရုံလုပ်သားတယောက်ကပြောပြပါတယ်။ဟောအမအခုလောလော
ဆယ်တော့တို့ကနေထောက်ခံစာထုတ်ပေးမယ်ဆိုပြီးတော့ပဲစီးရင်ကောက်ခိုင်းတာတွေကကျန်တာတော့ဘာမှမပြောဘူး။ဒီ3လပိုင်း31ရက်နေ့ကိုရက်စားပေးရတယ်မှာလောက်ခလာတာကတော့သူတို့ဒီပုံမှန်တိုင်းပဲ10ရက်နာတာကိုပေးတယ်မှာဒါပေမဲ့လောက်ခွင့်နာက22ရက်နေ့ဖွင့်မယ်ဆိုရင်အဲ့ဒီမှာလောက်လာမရှင်းတဲ့လူအဲ10ရက်ခါဒီရင်မပေးဘူးလို့တော့ပြောတယ်မှာသူက6ရက်ပဲရှိတယ်အလုပ်ပိတ်ရက်က6ရက်ပဲရှိတယ်ဆိုတော့12ရက်နေ့ကစားပိတ်မယ်ဆိုပြီးတော့12ရက်နေ့အတွက်ကို12ရက်နေ့တည်းရက်အစားပြန်ပေးရမယ်ဆိုပြီးရှင်းခိုင်းတာပဲမှာ
တချံပိတ်ရက်တရက်ပိုးပိတ်ပေးမဲ့နေ့အတွက်တနည်းကွန်တွေနေ့ကိုရက်အစားထိုးချိုးပြီးတော့အလုပ်ဆင်းပေးရမယ်လို့လှိုင်သားရဆက်ရုံလုပ်သားတယောက်ကလည်းပြောပြပါတယ
်တချို့ဆက်ရုံတွေသူတို့ရှင်ဒီတချံတွင်ရက်ကိုပိုးပြီးပိတ်ပေးစေချင်တဲ့သူရှင်တနည်းကွန်တွေနေ့ဒီမှာသူရှင်သူတို့တွေရက်ကိုအစားထိုးဆိုပြီးခေါ်လိုက်တယ်လေခေါ်ပြီးတနည်းကွန်နေ့ဒီမှာရက်ကိုတရက်သက်ဆင်းရပြီးတော့တချံရက်ချက်လို့ရှင်ပိုးပြီးပိတ်ပေးရပေါ့တမန်လက်ကလည်းပိုးရက်ဆိုရင်သူတို့က12ရက်လောက်ပိတ်ပေးရပေါ့အဲ့လိုမျိုး
ကုမ္ပဏီတွေဆက်ရုံအလုပ်ရုံတွေမှာအလုပ်လုပ်နေကြသူတွေအနေနဲ့နေရက်ပြတဲ့အခါမှာလမ်းခီးမှာအခက်အခဲမဖြစ်အောင်လို့ဝန်ထမ်းဖြစ်ချောင်းထောက်ခံစာလုပ်ပေးနေတာအခုပထမဆုံးအကြိမ်ဖြစ်ပါတယ်။ပြည်တွင်းမှာခီးသွွားလာဖို့အတွက်အမှတ်ပုံတင်မဖြစ်မနေလို့အပ်ပြီးတော့နောက်ပိုင်းကျရင်တော့အမှတ်ပုံတင်အပြင်ရက်ကွက်နဲ့ရက်စခန်းထောက်ခံစာပါယူရမယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့တရားဝင်စာထွက်လာတာမျိုးတော့မရှိသေးပါဘူးရှင်။
တချံပြမဲ့စက်ယုံဝန်တန်ထောက်ခံစာလုပ်နေရတာမဆုမြတ်မှုပြပြခဲ့တာပါအခုတော့ပတ်စင်ကဏ္ဍတွေဇက်တိုက်ပါပထမဆုံးကတော့ဒုအသင်အစီအစဉ်ပါရှမ်းမြောက်ဒေသခံတိုင်းဒါမဟုတ်သူတွေရဲ့အခက်အခဲကိုပြောထားပါတယ်ညီနောင်မှာမိတ်သုံးဘွယ်ထိန်းချုပ်ထားတဲ့ရှမ်းပြည်မြောက်ပိုင်းဒေသတချို့မှာဒေသခံတိုင်းဒါမဟုတ်သူတွေခွဲခြားဆက်ဆံခံမှုတွေရှိနေတာကို Frontier မြန်မာအဖွဲ့ပြောပြပေးပါအောင်ခင်ဗျာ
ကျွန်တော်တို့ပြန်လှည့်ခိုင်းပါတယ်လောက်ကန်ကိုဟိုတက်လို့မရဘူးဆိုပြီးကျွန်တော်တို့ညာရင်းချင်းပဲကျွန်တော်တို့တာရှိုးကိုကျွန်တော်တို့ပြန်ထွက်ပါတယ
်အခုဒါမျိုးလူမျိုးရေးခွဲခြားရတော့အရန်ဆိုးွားတယ်အမအိုလည်းရှုံချတယ
်တစ်တုံညာနှစ်ခွန်စစ်စင်ရေးပြီးတဲ့နောက်ရှမ်းပြည်မြောက်ပိုင်းကအနေကြီးတော်တော်များများကိုညီနောင်မဟာမိတ်သုံးဘွဲ့ကတင်းယူနိုင်ခဲ့ပါတယ်မဟာမိတ်သုံးဘွဲ့နဲ့မြန်မာစစ်တပ်တို့လုံခဲ့တဲ့လအနေငယ်အတွင်းကအပြစ်ခတ်ရက်စဲထားပေမဲ့တချို့သောသူတွေအထူးသဖြင့်မြမတိုင်းရင်းသားလူမျိုးတွေကနေအိမ်တွေကိုပြန်ခွင့်မရကြသေးပါဘူးမင်္ဂလာပါရှင်မြမနိုင်ငံတဝမ်းမှာရှိတဲ့လူ့ခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတန်ပတ်စင် Podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Foundation Hero တဲ့ကကူညီပံ့ပိုးပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ဒုတန်ရဲ့မိဖက်မီဒီယာဖြစ်တဲ့ရှေ့ပြည်မြေသတင်းဌာနကမိုင်းယူပါကရေးသားထားပြီးမိုင်းအနိုင်ကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်။ဟုတ်လမ်းမှာမေးရင်တို့ကဘာမေးလဲဘယ်သွားမှာလဲလို့အရင်မမေးဘူးလမ်းမှာ။စကားနဲ့ဘာလူမျိုးလဲမေးရပမာဆိုရင်အမှကျွန်တော်တကယ်ချင်းတယောက်ဆိုတဲ့ဟိုတလို့ကကားသမားပေါ့ပြောပြတာသူတင်သွားတာကဗမာပါတယ်အဲ့မှာဗမာဆိုတော့ကားပေါ်ဆွဲချပြီးတနက်တွေပါတွေထိုးချိန်တာတွေလုပ်တယ်ပြောကျွန်တော်ကပြန်လို့အဆင်မပြေတော့ဘူးပေါ့
ကတူရကရှမ်းပြည်မှာမွေးတဲ့ဗမာတိုင်းတာပါလွန်ခဲ့တဲ့9နှစ်လုံးလုံးရှမ်းပြည်နယ်မြောက်ပိုင်းကတနင်္လာမြို့မှာပဲနေထိုင်ခဲ့တာပါသူတို့မှာမီတာစုဝင်၄ယောက်ရှိပြီးမွေးမြူရေးလုပ်ငန်းတွေလုပ်ကြပါတယ်ဒါပေမဲ့အဲ့ဒီနေမြေမှာပြီးခဲ့တဲ့2023နိုဝင်ဘာလမှာအပွဲတွေပြင်းထန်လာတဲ့အတွက်သူနဲ့တူမီရာစုတွေဟာထွက်ပြေးတိမ်ရှောင်လာကြကြရပါတယ်။အခုလက်ရှိမှာတော့လာရှုကစစ်ပေးဆောင်စခန်းတစ်ခုမှာနေထိုင်ကြပါတယ်။ဗမာလူမျိုးတွေဟာသူတို့အိမ်တွေကိုပြန်ခွင့်မရဘူးလို့ကုတူရာကပြောပါတယ်။တိန်ဒီကတိုက်ပွဲဟာရခိုင်တပ်တော်အေမြမအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA နဲ့တန်အမျိုးသားလူမျိုးရေးတပ်မတော် TNA တို့ညီနောင်မဟာမိတ်၃ဖွဲ့ရဲ့တစ်တုံညာနှစ်ခုစစ်စင်ရဲ့တစိပ်ပိုင်းဖြစ်ပါတယ်။ဒီနှစ်ဇန်နဝါရီစောပိုင်းမှာတော့မဟာမိတ်ဖွဲ့တွေဟာတရုတ်နိုင်ငံနယ်စပ်အထိပေါက်တဲ့အဝေးပြေးလည်လမ်းမကြီးနှစ်ခုစုံနဲ့မဟာပြူဟာကျတဲ့တိန်ဒီမြို့ပါဝင်ရှမ်းပြည်နယ်မြောက်ပိုင်းကနေရာတော်တော်များများကိုတိုက်ခိုက်သိမ်းပိုင်နိုင်ခဲ့ပါတယ်။အခုကုကန်တပ်မတော် MNDA ကတိန်ဒီမြို့ကိုထိန်းချုပ်ထားပါတယ်။ MNDA ဟာ2009ခုနှစ်မှာစစ်တပ်ကမတိန်ပိုင်မီအချိန်ထိသူတို့နှစ်20အုပ်စုခဲ့တဲ့ကုကန်ဒေသကိုပြန်လည်ပြီးထိန်းချုပ်နိုင်ခဲ့ပါတယ်။အဲ့ဒီနောက်မှာတော့ဇန်နဝါရီ17မှာတော့စစ်ကောင်စီတပ်နဲ့အပြည့်ရလက်မှတ်ထိုးခဲ့ပါတယ်။ကိုထေတယောက်လည်းကုတူရနဲ့အဖြစ်တွေတူနေပါတယ်။သူကရှမ်းပြည်မှာပဲအနေကျနေခဲ့တဲ့ဗမာလူမျိုးတယောက်ပါ။သူနဲ့တူမီနာစု9ယောက်ဟာကုကတ်တေတာအဓိကမျိုးဖြစ်ပြီးလောင်ကစားမျိုးတော်တစ်ခုဖြစ်တဲ့လောက်ကင်တဝိုက်တိုက်ပွဲတွေဖြစ်နေချိန်မှာနေရဲဆုံးကွာထွက်ပြေးခဲ့ကြရတူတွေဖြစ်ပါတယ်။သူကအဲ့ဒီမှာ9နှစ်လောက်ကြာလန်ဒရာစောက်ရည်လုပ်ငန်းတွေလောက်ကင်ခဲ့တူပါလောက်ကင်မှာတူအိမ်တလုံးပိုင်ဆိုင်မှုတွေဆက်ရန်တရားတွေရှိပါတယ်စစ်ကောင်စီနဲ့ MNDA တို့အပြစ်ရဲပြီးရက်တပတ်အနေငယ်အကြာမှာတော့တူလောက်ကင်ကိုပြန်သွားခဲ့ပါတယ်ဒါပေမဲ့တူပြန်သွားချိန်မှာတူပိုင်ဆိုင်မှုအားလုံးကို MNDA ကချိတ်ပိတ်လိုက်ပြီးပါပြီစစ်ပွဲပြီးရင်ပြန်ပေးမယ်လို့သူတို့ကကိုထိန်ကိုပြောခဲ့ပါတယ
်လောက်ကင်ကိုရောက်တဲ့အချိန်ကျတော့ကျွန်တော်ရဲ့ကားတွေဆက်တွေကိုဟိုယူဖို့အတွက်ဆိုရင်အဲ့မှာဂျုံပေါ့သူတို့ပိုင်ဆိုင်မှုထိန်းသိမ်းစစ်ဆေးရေးအဖွဲ့ယုံဆိုတာရှိတယ်လို့ပြောပါတယ်အဲအဲ့ကိုသွားပါဆိုရှေ့မှာရှိပါတယ်အဲအယုံလူကြီးကိုကျွန်တော်ရဲ့ဒီပိုင်ဆိုင်မှုစာသားတန်းတွေတွားတွေးတွားပြတဲ့အချိန်မှာအဲသူကကျွန်တော်တို့ကိုလက်ခံစကားပြောခြင်းလည်းမရှိပါဘူးအဲ့ဒါနဲ့ကျွန်တော်လည်းအဲမဆောင်နိုင်တာနဲ့အပြင်မှာအပြင်ကပေါ့နော်ဟောအပြင်ကတယောက်ကိုထပ်ပြီးတော့တွေးပြီးတော့ကျွန်တော်တို့ဘယ်လိုဆက်လုပ်ရမလဲလို့မေးပါတယ်မေးတဲ့အခါကျတော့အဲသူကအခုမလာနေအောင်ပြန်မနောက်ကြမှာစီစီပြီးရင်ဒါတွေကိုသူတို့ပြန်ပေးမယ်ထင်ပါတယ်လို့သူကပြောတယ်ဒါကြောင့်မို့ကျွန်တော်လည်းအဲလောက်ကမှာဆက်နေလို့လဲကြာကြာနေလို့လဲကျွန်တော်တို့ကနေစရာလည်းမရှိတဲ့အတွက်အဲကျွန်တော်ဇာတိကိုကျွန်တော်ပြန်ခဲ့ပါတယ
်တွေ့နေရမျိုးကလောက်ကင်ကနေ9နာရီလောက်သွားရတယ်လတ်ရှုမျိုးကပါ Nampak jadi na tu laut mati awak ni tu lasuka ni laukan gua pian tua kebal. Teruk ah lantauan tiba yang la kebal. Aman di tadi ye sisi ke yang maro teruk gua tasi kengkaya bal. Kuka si tadi gua teruk ye lumiuri gua mainyang kebal.
Jenol eh permadain apa dia cang teruk sembiar eh dia kalau kenyemu kenyelu. Jenol eh kuka sekarang ni pada teruk sembiar eh jenol ro paman melupi me bina jenol eh tebel gua ro. Kukan segala macam tu, tuah yang le ini segala ni le kaca tu suai biru, apa suai biru, sedap suhu suai biru, pari pari, jai dari tiu cipar. Biar cenderu yang le kain mana, lakukan dalam miao suai biru cenderu, nyari jemai cenderu, lasu cenderu yang cipar. Tadi aku cenderu lakukan tu dia cai mana cenderu lakukan miao si kerobah.
Siapa ni miao pai ha? Hendi yang miao pide, kukan dia bawain. Shan, Pama, Kichin, Palau, Wa, Lisu, Ne, Cha, Taina, Lumiu, Bangsong, Ne, Taina, Te, Dada, Ku, Pipa, Le. A, Twitter, Ocho, Ye, Uzi, Ta, Na, Ga, Na, Tom, Na, Se, Kun, Ne, Ma, Top, Yen, Ne, Sien, Ne, Ya, Lao, Kai, Miu, Lu, Ye, Sang, Aya, Kai, No, Ne, Te, Ni, Miu, Lu, Ye, Ng, Aya, Kai, No, Ha, Pama, Lumiu, Le, Pipa, Le. Tapi, Me, A, Pi, Ye, Bi, Che, Ma, Ro, Tai, Bui, Jang, Tu, Pi, Ting, Sang, Ke, Ya, Le, Ti, Da, Ke, Ne, Kong, Lo, In, Pian, Kui, Ma, Ya, Cha, Pa, Wu. Daha lumi kue cara la sudah gu mesia sila ni bay. Aman di egaro nangai show sih mesir tidak kene niat yang lain nangai lo kain ma biasa utah bay. Biasa sekunci dulu cawan garo ocei bay nau nejan jamu ne adu kain dua pisin ya me biasa nari sini de lo suba le.
Tiap malam biasa di longa wena lo meja bu sura mahu bau biang kita muka dale cara nama sibu. Tapi u ai tapi bu b. Pian, tu di tapi ane tisau ni dek, ye ji kalah sudah. Tapi tu cuy, aku cuy yang dia mah bono. Tu cuy thana dega, pian lende lepas mu mesti di bawah. Sudah, elong lah. Tu cuy, kisah ye dega, kita ye, dan thaya dek ni dia mah siapa le. Tapi aku lo di, jono le tu pian cah, tu pian lagi. Alu dek mari, alu lalu lalu cing, lalu ya bawah pian lo. Jono lo di, ai, alu dek mah alu mu sang kong di thau me.
Tapi memang jadi dengan kita terpulang kira, lakukan pemandangan ini boleh pelai detren dia, pemandu ni boleh tu bi mata lapis dia lupa pelajar barai. Di jauh garau ada ni boleh nyentah barai. Jaga betai ini dalam ni boleh macam cekan bi lupa dalam hobe. Mula lapai esen macam cek, terus ibu pun lari cek pulu ada jauh pelajar pelajar dia lupa di dalam media ni boleh juga pelukai barai. Aduh, ni nak gua dorang sakar, lama kan mau? Tuma kah, lawak ayam sini ni bah, ni tangan kebi, sisi pun bi, ada mungkin jang pun ni tu dia bah. Tuma ro mida suka, lawak ayam ni tak boleh pun ni cemah, mending sampai mula seni ke tu cepat. Tapi mai lawak ayam ni gua, MND ni kah, tengah ni lagi nampak lor, tak faham ni kah, ni enti yau lapi. Pemalu mula ni gua, ni tangan kau mabir lor jang, biasa bi, ni tak kebal. Adi nampai mah lakukan mula change wempu, tu marga jasa kebimeh pemalum yo pini raja wengkut maya kebabu.
Kuah alon yang cendera amalu dekuk sana kau pian jenis lo, ala change malu pian amasu pian change pian mu jasa le, tercah tain tain ni lelai tua le, terus ni le kukan ni lelai tua le, kolong pakai le weng le, eh ho nanti pakai le amalu mu change jasa le, tapi mu weng tu maya, bukai mu weng pemasu maya aku agam ni.
Dodo sekarang oh, MND ga luri yang nak canggu sisi ragu macam cipu me, jengkeri ya ni tangkai le tidak kene ku, belumyo betain da pipi impian kau beten deh lu sobar le, thay ya si deh ga lumiye kue cara masih bu lu pion ni pipi, awchi malo lumiye kue cara si ni deh lu dodo sekarang pion bar le.
Aku tak mahu lumiye kue cara lo, yang sobar le mau le siang cara, bapa pipi tu ni melu la lu la mana, amaru pipi tu dua kalau yang ni nane tak mahu dia le.
Belumyo besar di bibir, luaran yang dahulu ni mera, kini sedih mal. Bibir saya lu kini jenya sahre maro, luaran ha, mimiro time itu lula so, sepiang tala kini sepi, tuh ye pan saya muri go, adama masuk no kaya bulu piatan cedih pasi bale. Kuduraga ro, type boy caw tapi agreka, tu ene pan saya muri pelope poni pini de, so aku mati ro bau. Tapi me tu engkau ro piang cini bale.
Ali, terima. 那气头，然后气。啊，你不要说话来着，说的没对吧？啊，不是乱说说的，哎，没我过，哎，那乱说嘛，喏，不是嘛，别人拿我过一过。啊，带他们带外皮皮，不露外皮皮。这下又得打，嘛不老心皮吧？哎，彪彪，哎，那乱下来就。
တို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုတ်လွှင့်မယ်တို့အတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။ Frontier မြန်မာအဖွဲ့သားတွေရဲ့တို့အတန်အစီအစဉ်မှာအခုတော့ဒီမိုကရေစီလူ့ခွင့်နဲ့ခေတ်ပြိုင်ကဘာကဏ္ဍပါသတိသားဖြတ်ချခွင့်ပြင်သစ်မှာထူးခြားလာတာပြောထားပါရစေ။ရည်သားဖြတ်ချခွင့်ရအမျိုးသမီးတွေရဲ့ရွေးချယ်ပိုင်ကွင်းလို့ပြင်သစ်ဖွဲ့စည်းပုံဥပဒေမှာပြဋ္ဌာန်းလိုက်ပါတယ်။ပြင်သစ်ကကဘာမှာပထမဆုံးထည့်လိုက်တာပါ။တော်ခင်ခင်ကြီးကိုမေးထားတဲ့ဥတ္တမောင်တန်းပြပြပေးပါအောင်ခင်ဗျာ။
ဗန်ချာနဲ့မြန်မာနိုင်ငံအပါအဝင်တခြားနိုင်ငံတော်တော်များများမှာတောက်ချက်ချတာကိုအမျိုးသမီးတွေရဲ့လွတ်လပ်စွာဆုံးဖြတ်ပိုင်ခွင့်အဖြစ်အတိပါပြဖို့ခက်ခဲနေကြတဲ့အချိန်မှာဒီတက်နိုင်ငံကဒီလွတ်လပ်ခွင့်ကိုဖွဲ့စည်းပုံမှာအတိမတ်ပြုကြထားလိုက်တာ။မတ်လ၄ရက်နေ့လုံးကတွတ်တော်မှာအတိပြုလိုက်ကြတယ်။တွတ်တော်ဥက္ကဋ္ဌရေဖို့ပြပတ်ကအခုလိုပဲပြပြတဲ့အခါမှာတွတ်တော်မှာကြီးလာလိုက်ပါတယ်။
Voici le résultat du scrutin sur le projet de loi constitutionnel. Nombre de votants
ဖွဲ့စည်းပုံဥပဒေမဲပေးခဲ့တဲ့ရလဒ်ကိုကြီးညာပါမယ်မဲပေးနိုင်သူ902မဲပေးသူ852ဥပဒေဖြစ်ဖို့အတွက်လိုအပ်တဲ့မဲအရေအတွက်5ပုံ3ပုံ512မဲသဘောတူမဲ980ကန့်ကွက်မဲ82မဲ
ဘာလို့ဒီစက်လေးကျင်းနေဥပဒေရကိုယ်ဝေချက်ချမှာဒီတဲ့အမျိုးသမီးတွေအတွက်ဥပဒေရဖွင့်ရေးပြရဖြစ်တာဒါပေမဲ့လေယာဉ်စွန်းနိုင်ငံကြီးကအာကောင်ပြန်လည်မျိုးထလာတဲ့အချိန်မှာပြည်သူ့ဆိုင်ရာအမကန်ဒီလော့ဖ်ကိုအဖြစ်ပြန်ထားလိုက်တာ
Le Congrès a adopté
le projet de loi constitutionnel ဆိုင်ရာဖွဲ့စည်းပုံဥပဒေကိုမဲပေးတဲ့အမတ်ဦးရေရဲ့၅ပုံ၃ပုံကျော်ကထောက်ခံတဲ့အတွက်ဒီလွှတ်တော်ကအတည်ပြုကြောင်းကြေညာလိုက်ပါတယ
်ဒီကြောင့်ဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ပြည်ထောင်နိုင်ငံပါရီပြုံပါနေထိုင်နေတဲ့မြန်မာအမျိုးသမီးဒေါ်ဣခင်ခင်ဖြစ်ပါတယ်။မင်္ဂလာပါဒေါ်ဣခင်ခင်ခင်ဗျာ
။မင်္ဂလာပါရှင်။ဟိုကျွန်မဣခင်ခင်ပါ။ဒါအခုလို့ဖိတ်ကြားတဲ့အတွက်လည်းကျေးဇူးများကြီးတင်ပါတယ်
။အခုလို့ဆုံးဖြတ်လိုက်တာလည်းပတ်သက်ပြီးဘယ်လိုများမြင်ပါသလဲခင်ဗျာ
။ကြီးမားတဲ့အကြောင်းလဲဆိုတာတော့ဟိုဒါညင်းလို့မရတဲ့သမိုင်းမှတ်တမ်းတစ်ခုဖြစ်ပါတယ်။ဒီ ad ကိုမရခင်မှာပါတနာရဲ့သဘောတူညီချက်ကိုရဖို့လိုပါတယ်။ဒါပေမဲ့အခုလို့ပြောင်းလဲလိုက်တဲ့အပေါ်မှာတော့ကျမတို့ချက်ချမယ်လို့ဆုံးဖြတ်တယ်ဆိုလို့ရှိရင်တော့ partner ရဲ့ consent မလိုတော့ပါဘူးဒါကိုယ့်ရဲ့လွတ်လပ်သောရွေးချယ်ခွင့်နဲ့ကိုယ့်ရဲ့ဘဝကိုကိုယ်တိုင်ဖန်တီးခွင့်ကိုပေးလိုက်တဲ့သဘောပါပဲဟိုမြမမျိုးသမီးတယောက်အနေနဲ့ကိုယ်ဝင်ချက်ချတာကိုအားပေးတာလည်းမဟုတ်သလိုဟိုအားမပေးဘူးလည်းမဟုတ်ဘူးကိုရွေးချယ်ခွင့်ဆိုတဲ့အခြေအနေတစ်ခုနောက်မှာလူမှုရေးအရစီးပွားရေးအရအကြောင်းကြောင်းကြောင်းအကြောင်းသောအကြောင်းတွေကြောင့်ဒီကိုဝင်ကိုဖြတ်ချဖို့လိုအပ်လာတဲ့အခါဘသူရဲ့ထောက်ခံမှုညီသူရဲ့အပေးမှုဒါမှမဟုတ်အာမပေးမှုဒီမှမလိုအပ်ဖ ೇನೆ ကိုယ်တိုင်ပဲဆုံးဖြတ်ခွင့်ရှိလာတာကဒါအမျိုးသမီးတွေနဲ့ရဲ့တမိုင်းနဲ့ချီပြီးတော့တိုးတက်လာတဲ့မှတ်တိုင်တစ်ခုလို့ကျွန်မပြောချင်ပါတယ်
။ဘိုးနိုင်ငံရေးပါတီဖြစ်တဲ့ပြန်လည်စန့်သိမ့်ရေးပါတီအမရှေဘာမလတ်လတ်ပြောတော့အခုလိုပြောတော့ပါတယ်
Sans parler des États-Unis autour de nous au sein même de l'Union européenne.
ကျွန်တော်တို့ရဲ့ဖွဲ့စည်းပုံကတရားစီရင်ရေးတည်ငြိမ်မှုအခြေခံတာမဟုတ်ပါဘူး။ကျွန်တော်တို့သမ္မတနိုင်ငံတော်ရဲ့အခြေခံလည်းဖြစ်ပါလေ။ဒီလိုဖြစ်တဲ့အတိုင်းသားဖြတ်ချနိုင်ခွင့်ကိုအခိုင်အမာအတိမတ်ပြုထားလိုက်ပါပြီ။အာမခံနဲ့ဆိုတဲ့စကားလုံးကဒါနဲ့ပတ်သက်လို့ဘယ်တော့မှမေးခွန်းမထုတ်တော့ဘူးဆိုတာသိကြစေပါလေ။အချက်အလက်အရဥပဒေအရမေးခွန်းမထုတ်ပါဘူး။ခဏိမနက်ဖန်မေးခွန်းမထုတ်ပါဘူး။ဘယ်သူမှဘယ်တော့မှမေးခွန်းမထုတ်ရပါဘူး။
လူတို့သဘောထားစစ်တမ်းတွေမှာလည်းကိုယ်ဝင်ဖြတ်ချတာမျိုးပေါ့နော်ကျွန်တော်တို့ဒီအမျိုးသမီးတွေရဲ့ရွေးချယ်ပိုင်ခွင့်ကိုရေးဖြစ်80ရာခိုင်နှုန်းကထောက်ခံရတာကိုကျွန်တော်ဖြေရပါတယ်ဒီပြန်တဲ့စတဲ့ရေး တို့အဓိပ္ပာယ်ရတဲ့ Renaissance Party အမဆေဗီယာမလာကတော့ပြစ်တပ်တွေထားရှိတဲ့တံပိုးတွေကိုထင်ရတာလို့ဆိုပါတယ်ဘလို့တံပိုးထားမှုတွေကြောင့်အခုလိုခွင့်ရေးကပစည်းပုံဆိုင်ရာခွင့်ရေးဖြစ်လာရတယ်လို့ထင်ပါတယ်ခင်ဗျာ
ကျင့်တဲ့နိုင်ငံမှာဆိုလို့ရှိရင်မျိုးသမီးတွေရဲ့ဟိုဈာပိုင်ခွင့်နေပေါ့နော်ဈာပိုင်ခွင့်နေတိုးတက်ဖို့ရှိတဲ့အခွင့်အရေးတွေစတာလေးနဲ့ပတ်သက်ပြီးတော့အရန်ကိုဦးစားပေးတယ်အလေးထားတယ်ပြီးတော့သူတို့တွေကိုဒီထိခိုက်နှက်နာမဲ့အပြုတ်အမူမျိုးတွေဟိုတတော်လေးကိုဟိုစင်ကျင်ကြတာကိုသတိထားမိပါတယ်ဟာဒီပြင်သစ်တွေစီမှာ judgment မရှိဘူးဒီမျိုးသမီးတယောက်ကကိုယ်ဝင်ဖြတ်ချလိုက်တယ်ဆိုလို့ရှိရင်ဒီမျိုးသမီးကိုမကောင်းဘူးဆိုတဲ့ label မတက်ဘူးဒီမျိုးသမီးတယောက်ကကိုယ်ဝင်ဖြတ်ချလိုက်တယ်ဆိုတဲ့အတွက်ဒီမျိုးသမီးတယောက်ကအပြစ်သားတစ်ခုဖြစ်သူတို့မတက်မှာဘူးဒီမျိုးသမီးတယောက်ကကိုယ်ဝင်ဖြတ်ချလိုက်တယ်ဆိုတဲ့အတွက်ဒီမကောင်းတဲ့လူတယောက်ပေါ့နော်ဟိုအမဲဆက်ကြီးတစ်သက်လုံးထင်သွားရတဲ့လူတယောက်မဖြစ်သွားဘူးအမျိုးသမီးတယောက်ဒီကိုဝင်ချက်ချသည်ဖြစ်စေသူရရှိလာတဲ့ကိုဝင်ကိုမွေးသည်ဖြစ်စေဒီသူ့ရဲ့တံပိုးမကျသွားဖို့အတွက်ကာကွယ်ပေးတဲ့လူအဖွဲ့အစည်းတစ်ခုဖြစ်တယ်ဆိုတာကိုခိုင်ခိုင်မာမာပြတာနိုင်တယ်လို့ဒီမှာထင်ပါတယ
်ဒီလိုဒီပြုလိုက်တဲ့နေ့မှာလက်ရနိုင်ငံရေးပါတီ Last Republicans ကအမတ် Olivia Malley ကလည်းအခုလိုပြောပါလေ
Notre constitution n'est pas seulement la base de notre ordre juridique.
American go te ma byo da ba bu. Europe tamaka de ma go Poland ma Hungary ma ta phet cha kwen a khwen a ye de go kan tat tha da de shi ni ba de. Aei andie ga chanaw ro ne we ni da taw ma di andie go chanaw ro te de chi lai cha da ba.
Di amat chaw tho de lo bae paw no. Europe ga de chu nai ngan de ma hu ga ko kwen phet cha kwen go lam khan ya de ba.ပြည်ထောင်စုမက်ခရွန်ကတော့ပူဝင်ဖြတ်ချတဲ့ခွင့်ရေးကိုယောပတ်သမဂ္ဂရဲ့အခြေခံခွင့်ရေးများဆရာဗရိဂျင်ဆာရမ်းမှာအမကထပ်သွင်းဖို့အတွက်တိုက်တွန်းပါတယ်ဒေါ်ဤခေတ်ရင်ဘယ်လိုပြန်ပါလဲခင်ဗျာ
ဒါကတော့အမတန်နိုင်ငံရေးဆန်တဲ့အချက်တစ်ချက်ပါပဲဘာဖြစ်လို့လဲဆိုတော့ဟိုကျင့်သက်ရဲ့ဒီသမရရွေးကောက်ပွဲနဲ့အခြေအနေတွေကိုကြည့်လိုက်တယ်ဆိုလို့ရှိရင်လက်ရှိဥယောပရဲ့အခင်းချင်းမှာပေါ့နော်ကျင့်တည့်ရဲ့ပုံဝင်ပတ်သက်မှုအခန်းခံနာကထောက်ခံမှုစာဆင်းလာတာမျိုးဖြစ်လာတဲ့ခါကျတော့သူ့အတွက်သူ့ကိုယ်တိုင်အတွက်ကောအမျိုးသမီးတွေအတွက်ပါတင့်တင့်နဲ့ဥပဒေတွေကိုသူကပို့ပြီးတော့ကြိုးကြိုးဆဆပြင်ဆင်လာတယ်လို့ကျွန်မထင်ပါတယ်ဟိုအဲ့ဒီအတွက်လည်းဒါကြောင်းလဲမှုတစ်ခုအနေနဲ့နိုင်ငံရေးအရာပေါ့နော်ကြောင်းလဲမှုတစ်ခုအနေနဲ့ဝမ်းသာစရာကြိုးစိုးစရာအကြောင်းအရာတစ်ခုဖြစ်ပါတယ်တကယ်လို့ဒါလာမယ့်ရွေးကောက်ပွဲမှာဒီ far right ပေါ့ far right ဒီဘက်ကမှအသာစီးရခဲ့တယ်ဆိုလို့ရှိရင်အမျိုးသမီးတွေရဲ့အခွင့်အရေးကိုဦးစားပေးဖို့အခန်းကဏ္ဍတွေပုံနေသွားမှာစိုးတဲ့အတွက်သူကအမျိုးသမီးတွေကိုဦးစားပေးတဲ့ဒီဥပဒေတွေမျိုးဥပဒေတွေကိုဟိုကြိုတင်ပြင်ဆင်သွားတယ်လို့ကျွန်မကထင်ပါတယ်အဲ့ဒီအတွက်လည်းဒါကျွန်မတို့အတွက်အခွင့်အရေးတစ်ခုပိုရသွားတယ်လို့မြင်ပါတယ
်လဝဲစုံပါတီတစ်ခုဖြစ်တဲ့ Last of the City Party ကမချင်းတီဖာနီကတော့အခုလိုပြောတာကိုပြရပါလေ
Nous célébrons une victoire historique
သူတို့ခနာကိုကိုသူတို့အဆုံးဖြတ်ပိုင်ခွင့်အတွက်တိုက်ပွဲဝင်နေကြတဲ့တက္ကပါလုံးကအမျိုးသမီးတွေအတွက်ကျမတို့မဲကမျှော်လင့်ချက်ဂတိကဝတ်တစ်ခုဖြစ်ပါတယ်အာဂျင်တီးနာအမေရိကန်အန်ဒိုရာအီတလီဟန်ဂရီနဲ့ပိုလန်နိုင်ငံတို့မှာလည်းတိုက်ပွဲဝင်နေကြပါတယ်ပဲ့တင်တန်းလို့ပါပဲသူတို့တိုက်ပွဲဟာကျမတို့ရဲ့တိုက်ပွဲဖြစ်တယ်လို့ဒီကနေ့အောင်ပွဲဟာလည်းသူတို့ရဲ့အောင်ပွဲဖြစ်ပါတယ်ဆိုတာဒီကနေ့မဲနဲ့သူတို့ကိုပြောလိုက်တာဖြစ်ပါတယ
်ဘလားဒီပဲဒီတက်တာဒီမန်ဒီယယ်မက်ခွန်ကတော့ယူရိုပါသွားလို့ဒီလိုပေါ်တန်ပေးလိုက်တာကိုလည်းကျွန်တော်ကြားရပါတယ
် Aujourd'hui n'est pas la fin d'une histoire. C'est le début d'un combat.
ဒီကနေ့ဇလန်ပီဆုံးသွားတာမဟုတ်ပါဘူး။တိုက်ပွဲစတာပါ။တားဖြတ်ချခွင့်အခွင့်အရေးကိုပတ်စည်းပုံနဲ့ပုံမှန်လင်းလင်းဖော်ပြ။အချိန်နေအားလုံးမှာအကာအကွယ်ပေးချတဲ့တခုတည်းသောနိုင်ငံရေးလို့ကမ္ဘာမှာပြင်သစ်ကဒီနေ့ဖြစ်လာခဲ့ပါပြီ။ကမ္ဘာနေရာတိုင်းမှာဒီလိုဂရိခံကြတဲ့အခါကျမှကျွန်တော်တို့တိုက်ပွဲကိုရပ်ပါမယ
်။ဒီပြောဆိုဆွေးနွေးချက်တွေနဲ့ပတ်သက်ပြီးတော့ပေါ့နော်ကျွန်တော်နောက်ဆုံးပေးခွင့်မေးချင်ပါတယ်။မြန်မာနိုင်ငံအတွက်ဆိုလို့ရှိရင်တော့ YouTube တွေမှာအဲဒီလိုအခြေခံရွေးချယ်ပိုင်ခွင့်ရေး ရှိတဲ့လို့ထင်ပါသလားခင်ဗျ။ကျွန်
တော်တို့နိုင်ငံမှာစိတ်ချရတဲ့ဇမားရဲ့အတွက်အာမခံချက်ရှိတဲ့ပုံရင်ထက်ချမှုမျိုးကိုရဖို့အတွက်ဆိုရင်မြန်မာအတိုင်းဝိုင်းတစ်ခုလုံးကပို့ပြီးတော့အသိပညာတွေတိုးလာဖို့လိုတယ်။သူတို့ကိုအသိပညာပေးမှုတွေလည်းအများကြီးလုပ်ဖို့လိုတယ်။နောက်ဆုံးအချက်ကတော့ဘာလဲဆိုတော့ကျွန်တော်စီမှာပြည်သူတွေရဲ့အတန်ကိုနားထောင်ပြီးတော့ပြည်သူတွေရဲ့လိုအပ်ချက်ကိုတကယ်သူ့တည်တနာတွေကနေတဆင့်ပြုစုပြီးတော့လိုအပ်တဲ့ဥပဒေကိုပြဋ္ဌာန်းပေးတဲ့စနစ်တောက်ဆုံးသွားတာဖြစ်တဲ့အတွက်ဒီစနစ်မရှိတဲ့အချိန်မှာကျွန်တော်တို့ပထမဆုံးလုပ်နိုင်တာကတော့အသိပေးတဲ့လုပ်ငန်းစဉ်တွေပညာပေးတဲ့လုပ်ငန်းစဉ်တွေအများကြီးအချိန်ဟုန်နဲ့လုပ်ဖို့လိုအပ်တယ်လို့ကျွန်မမြင်ပါတယ
်။ဟုတ်ကဲ့ဘောကြီးခင်ဗျအများကြီးကျေးဇူးတင်ပါတယ်
။ဟုတ်ကဲ့ပါကျွန်မလည်းအခုလိုမျိုးအဝယ်စနစ်ကွင်းရတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။အခုဆွေးနွေးတင်ပြသွားသူကတော့ပြည်သက်နိုင်ငံပါရီပြုတ်မှနေထိုင်နေတဲ့ဒီမှာမျိုးသမီးတော်ဤခင်ခင်ဖြစ်ပါတယ်။ကျွန်တော်ဒီပေါင်းသားပ
ါ။တော်ဤခင်ခင်ကိုမေးပြီးသတိသားဖြတ်ချခွင့်ပြင်သက်မှထူကြလာတာကိုဥတ္တမောင်တန်ပြောပြခဲ့တာပါ။မကြာခင်နောက်ပတ်စဉ်ခဏလေးလာဖို့ရှိပါသေးတယ်ခင်ဗျာ။
ပြည်ရေးအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရရပါရှင်
။ VOA American တန်ရဲ့စနေညအစီအစဉ်တွေကိုည10:00အထိဆက်ပြီးတော့ပြောပြနေပါတယ်။အခုဒုတိယပိုင်းညဘက်မှာလည်းစနေညနောက်ပတ်စဉ်ကဏ္ဍတွေကလေယာစီးပွားနောက်ဥရယာတိနဲ့သတင်းတွေကသုတအစီအစဉ်မတိုင်ခင်အာရှနိုင်ငံရေးအစီအစဉ်ပထမပါ။ထိုင်းအင်ဒိုနီးရှားဗီယက်နမ်ကထူးခြားတာတွေကိုပြောထားပါတယ်ထိုင်းကိုဗြိတိရှနိုင်ငံသားရေးဝန်ကြီးလာစင်မြန်မာရဲ့ပဋိပက္ခဟာဘက်ပေါင်းစုံဝိုင်းတိုက်နေတဲ့ပြည်တွင်းစစ်ဖြစ်နေပြီလို့ပြောခဲ့ပါတယ်အင်ဒိုနီးရှားမှာတော့ကာကွယ်ရေးဝန်ကြီးပူချုပ်ကြီးအောင်ပရာဘိုဆူဘီယန်တိုရွေးကောက်ပွဲနိုင်ကြောင်းအတည်ပြုလိုက်ပေမဲ့အတိုက်ခံတွေကတော့ငြင်းချက်ထုတ်ထားပါတယ်ဗီယက်နမ်မှာတော့တနှစ်ကျော်သာသက်တမ်းရှိသေးတဲ့သမ္မတနှုတ်ထွက်သားပါတယ်ကုစော်မှုကျော်စုစည်းပြောပြပေးပါဦးခင်ဗျာ
ဗြိတိန်နိုင်ငံသားဝင်ကြီးဒေးဗစ်ကင်မရွန်ဟာထိုင်းနိုင်ငံကိုမတ်လ20ရက်နေ့ကလာရောက်ခဲ့ပြီးထိုင်းဝင်ကြီးချုပ်ထိုင်းနိုင်ငံသားဝင်ကြီးတို့နဲ့တွေ့ဆုံခဲ့ပါတယ်။ထိုင်းနိုင်ငံသားဝင်ကြီးနဲ့နှစ်နိုင်ငံမဟာဗျူဟာမြောက်မဟာမိတ်အဖြစ်လက်မှတ်ရေးထိုးခဲ့ပါတယ်။ဒီသဘောတူညီချက်အရကာကွယ်ရေးစီးပွားရေးကုန်သွယ်ရေးကိစ္စတွေအပါအဝင်နယ်ပယ်ရှိခုမှပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့ပါတယ်။ဗြိတိန်နဲ့ထိုင်းနှစ်စဉ်ကုန်သွယ်ရေးတန်ဖိုးဟာအမေရိကန်ဒေါ်လာ10ဘီလီယံနီးပါးရှိပါတယ်။ဗြိတိန်နိုင်ငံသားရေးဝန်ကြီးဟာထိုင်းနိုင်ငံခရီးစဉ်အတွင်းမြမအရေးထက်သွင်းပြောဆိုခဲ့ပါတယ်။မြမပြည်ရဲ့ပဋိပက္ခဟာဗပောင်းစုံဝိုင်းဝန်းတိုက်ခိုက်နေတဲ့ပြည်တွင်းစစ်ဖြစ်နေပြီလို့ပြောဆိုခဲ့ပါတယ်
။ Dreadful situation of a conflict that really has turned into a multifaceted civil war and we want to work with partners in
မြန်မာပြည်ရဲ့ပြည်ပကဟာအလွန်ဆိုးရွားတဲ့အခြေအနေကိုရောက်ရှိနေပါတယ်။ဗက်ပေါင်းစုံကဝိုင်းဝန်းတိုက်ခိုက်နေတဲ့ပြည်တွင်းစစ်အဆင့်ကိုရောက်နေပါတယ်။ကျွန်တော်တို့အနေနဲ့မြန်မာနိုင်ငံကိုရေဒိုကိစ္စအတွက်ကူညီနိုင်ဖို့အာဆီယံအတွင်းကမဟာမိတ်တွေနဲ့လက်တွဲဆောင်ရွက်လိုပါတယ်။ကျွန်တော်တို့အနေအထားကအကူအညီအထောက်အပံ့တွေပေးရမှာပါ။ဒီပြည်ပကတွေစတင်ကြတဲ့ကဒီတိုင်အနေနဲ့ဒုက္ခသည်တွေအတွက်ပေါင်ငွေတန်းပေါင်း120ကျော်ပေးပြီးခဲ့ပြီဖြစ်ပါတယ်။ကျွန်တော်ထင်တာကတော့အာဆီယံနဲ့အခြားနိုင်ငံတွေပါဝင်ပြီးမြန်မာနိုင်ငံကပဋိပက္ခအဆုံးသတ်နိုင်အောင်ဒီထက်တိုးပြီးတော့လှုပ်ဆောင်သင့်တယ်လို့ထင်ပါတယ်
။ဝန်ကြီးချုပ်ဟောင်းလည်းဖြစ်တဲ့နိုင်ငံသားရေးဝန်ကြီးဒေးဗစ်ကင်မရွန်ဟာထိုင်းလေတာစခန်းတစ်ခုကိုတွားရောက်စဉ်အခုလိုပြောဆိုခဲ့တာပါ။ထိုင်းနဲ့ဗြိတိန်တို့ရဲ့သဘောတူညီချက်အရထိုင်းနိုင်ငံမှာရှိတဲ့ဆွီဒင်လို့ဂရစ်ပင်ဂျက်တိုက်လေယာဉ်တွေအတွေ့လိုအပ်တဲ့အစိတ်အပိုင်းတွေကိုဗြိတိန်ကရောင်းချပေးသွားဖို့ရှိပါတယ်။ဒီလေယာဉ်တွေဟာဆွီဒင်ကလုတာဆိုပေမဲ့အစိတ်အပိုင်းအတော်များများကိုဗြိတိန်ကထုတ်လုပ်တာဖြစ်ပါတယ်။ဒီကိစ္စတွေအပါအဝင်ထိုင်းကဒေါ်လာတန်း900ဘိုးလောက်ဗြိတိန်ထိုင်းကနေဝယ်ယူဖို့ဖြစ်လာနိုင်ပါတယ်။အခုလိုအချိန်မှာပဲအင်ဒိုနီးရှားမှာတော့လက်ရှိကာကွယ်ရေးဝန်ကြီးလက်ဖြစ်ယခင်အာနာရှင်ဆူဝါတိုလက်ထက်ကဗိုလ်ချုပ်ဟောင်းတူလည်းဖြစ်ခဲ့တဲ့ပရာဘိုဝိုဆူဗီယန်တိုကိုမတ်လ20ရက်နေ့မှာရွေးကောက်ပွဲကော်မရှင်ကနေမဲ58ရာခိုင်နှုန်းကျော်နဲ့အနိုင်ရရှိကြောင်းအတည်ပြုထုတ်ပြန်လိုက်ပါတယ်။အခုလိုဆူဗီယန်တိုကိုအနိုင်ရရှိကြောင်းကြေညာဖို့ကိုရွေးကောက်ပွဲကော်မရှင်ရဲ့ဂျကာတာမှာရဲနဲ့စစ်တပ်အင်အား9000နီးပါးလောက်ချထားပြီး လုံခြုံရေးတင်းကျပ်ထားခဲ့ပါတယ်ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ခဲ့ပြီးမဲ25ရာခိုင်နှုန်းကျော်ရရှိခဲ့တဲ့ဂျကာတာမြို့တော်ဝန်ဟောင်းပညာရေးဝန်ကြီးဟောင်းအန်နီဘတ်ဆွေဒန်ဟာရွေးကောက်ပွဲမှာမူမမှန်တာတွေရှိတယ်ဆိုပြီးပြန်လည်စီစစ်ပေးဖို့ရွေးကောက်ပွဲတရားရုံးကိုမတ်လ21ရက်နေ့မှာတင်ပြလိုက်ပါတယ်အန်နီဘတ်ဆွေဒန်ဘက်ကပြောဆိုရမှာကောက်ကွယ်ရေးဝန်ကြီးပရာဘိုဝိုဘက်ကရွေးကောက်ပွဲအတွက်အရေးပါတဲ့နေရာတွေမှာဩဇာထူထောင်တဲ့အနေနဲ့ငွေကြေးပေးတာတွေစိုက်ပျိုးရေးအထောက်အကူပစ္စည်းပေးတာတွေဆန်ဝေတာတွေစတာမျိုးတွေလုပ်ခဲ့သလိုလက်ရှိအစိုးရနဲ့ဖွဲ့စည်းပုံတရားရုံးတို့ကလည်းမူမမှန်တာတွေလုပ်ခဲ့တယ်လို့ဆွဆဲထားပါတယ်ဖွဲ့စည်းပုံတရားသူကြီးချုပ်ဟာလက်ရှိသမ္မတဝီဒိုဒိုရဲ့ရောက်ဖဖြစ်ပြီးသမ္မတဝီဒိုဒိုရဲ့သားဒုတိယသမ္မတအဖြစ်ပရာဘိုဝိုနဲ့တွဲဖက်ပြီးရွေးကောက်ပွဲဝန်ထမ်းရေးကိစ္စအပါအဝင်စီမင်းတချို့ကိုရွေးကောက်ပွဲနေ့မှပြင်ဆင်ပေးခဲ့တာတွေရှိတယ်လို့လည်းဆွဆဲထားပါတယ်။တရားရုံးကိုတင်ပြလိုက်တဲ့အသက်54နှစ်အရွယ်အန်နီဘတ်ဆွေဒန်ဟာဒီမိုကရေစီအရေးလှုပ်ရှားခဲ့တဲ့ចောင်းသားဟောင်းတဦးဖြစ်ပြီးပညာရှင်တဦးလည်းဖြစ်ပါတယ်။အခုလိုလောက်ရတာနဲ့ပတ်သက်ပြီးသူကရှင်းပြပါတယ်
။ Kita menginginkan agar praktek demokrasi kita menjadi lebih baik
ကျွန်တော်တို့ကဒီမိုကရေစီကျင့်သုံးမှုတွေကိုတိုးတက်လာစေချင်ပါတယ်။အခုလိုဖွဲ့စည်းပုံတရားရုံးကိုတင်ပြဖော်ထုတ်တဲ့ကိစ္စဟာကျွန်တော်တို့အားလုံးအတွက်သင်ခန်းစာဖြစ်လာလိမ့်မယ်လို့မျှော်လင့်ပါတယ်
။ဆွဆဲမှုတွေနဲ့ပတ်သက်လို့သမရဝီဒိုဒိုကတော့ညှင်းဆိုထားပါတယ်။သမရလောင်ပရာဘိုဝိုဆူဘီယန်တိုဟာကွယ်လွန်သူစစ်အာဏာရှင်ဆူဟာတိုရဲ့တမဟောင်းဖြစ်ပြီးသူဟာဒီမိုကရေစီအတိုက်အခံတွေနဲ့တီမောလွတ်မြောက်ရေးလှုပ်ရှားသူတွေကိုညှဉ်းပန်းတပ်ဖြတ်မှုတွေကျူးလွန်ခဲ့တယ်လို့စွပ်စွဲခံထားရသူဖြစ်ပါတယ်။အခုလိုအချိန်မှာပဲ VN Community အစိုးရရဲ့တမရဝေါ်ဝန်ထွန်းကမတ်လ20ရက်နေ့ကတမရယာဒူးကနှုတ်ထွက်သွားပါတယ်။သူဟာတာဝန်ထမ်းဆောင်တာတစ်နှစ်ကျော်လောက်ပဲရှိပါသေးတယ်။2023ခုနှစ်ကအာဂတိလိုက်စားမှုစွပ်စွဲချက်တွေနဲ့တမရငွင်ဆွမ်ဖို့နှုတ်ထွက်သွားပြီးနောက်သူတမရဖြစ်လာတာပါ။ဗီယက်နမ်မှာအဂတိလိုက်စားမှုတိုက်ဖျက်ရေးတွေလုပ်နေချိန်မှာသမရဝေါ်ဝန်ထွန်းနှုတ်ဆက်ခဲ့တာဖြစ်ပြီးသူ့ရဲ့လှုပ်ရဟာကွန်မြူနစ်ပါတီရဲ့ဂုံသိက္ခာကိုထိခိုက်စေတယ်လို့ပါတီဘိုကော်မတီကထုတ်ပြန်ပါတယ်။စီးပွားရေးဖွံ့ဖြိုးတိုးတက်လာနေတဲ့ဗီယက်နမ်မှာထိပ်ပိုင်းနိုင်ငံရေးခေါင်းဆောင်မှုတွေမတည်မငြိမ်ဖြစ်လာနေတယ်လို့သုံးသပ်မှုတွေရှိကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ်။
ထိုင်းအင်ဒိုနီးရှားဗီယက်နမ်ကထူးခြားတာတွေကိုကုစားမှုကြောင့်ပြောပြခဲ့တာပါအခုတော့လေယာစီးပွားကဏ္ဍပါရှမ်းမြောက်နယ်စပ်ကိတ်တချို့ပြန်ဖွင့်ပေးမယ်ကုန်တယ်မှုခန့်နေသေးတာအပအဝင်ကိုပြောထားပါတယ်ဒီနယ်စပ်ချင်းရွှေဟော်နဲ့ဝမ်တိန်ဂိတ်တွေကိုပြန်လည်ဖွင့်လှစ်လိုက်ပေးမယ်ကုန်သွယ်နိုင်မှုမရှိသေးဘူးလို့ကုန်တယ်တွေကပြောပါတယ်ဒါအပြင်တပတ်အတွင်းလေယာထွက်ကုန်တည်နေစင်းလုံးအတက်ကြဘလို့ရှိပါလဲဖာမာတိုင်းစ်မီဒီယာကပြောပြပေးပါအောင်ခင်ဗျာ
မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချင်းမြင်ကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်ဟန်တဲ့သူကျွန်မမေစပယ်ကတင်ဆက်ပေးသွားပါမယ
်။ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ရှင်းရွှေရောင်းတဲ့ဝန်တိုင်ဂိတ်တွေကိုပြန်လည်ဖွင့်လှစ်လိုက်ပေမဲ့ကုန်သွယ်မှုမရှိသေးဘူးဆိုတဲ့သတင်းနဲ့စကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ပြီးခဲ့တဲ့2023ခုနှစ်အောက်တိုဘာလကတည်းကပိတ်ထားခဲ့ရတဲ့ရှင်းရွှေရောင်းနဲ့ဝမ်တိန်နယ်စပ်ခိတ်တွေကိုပြန်လည်ဖွင့်လှစ်လိုက်ပေမဲ့မြန်မာဘက်ကနေကုန်သွယ်မှုမရှိသေးဘူးလို့ကုန်သည်တွေကပြောပါတယ်။လောက်ကင်မြို့နယ်ထဲမှာရှိတဲ့အဲ့ဒီတရုတ်မြန်မာနယ်စပ်ခိတ်တွေကို MNDAA ကိုကန့်တပ်ဖွဲ့ကတာဝန်ယူကြီးကြပ်ပြီးမတ်လ17ရက်နေ့ကပြန်လည်ဖွင့်လှစ်ခဲ့တာဖြစ်ပေမဲ့စစ်ကောင်စီလက်အောက်ခံကုန်သည်ရေးဝန်ထမ်းတွေဘက်ကပူပေါင်းဆောင်ရွက်မှုမရှိလို့ကုန်သွယ်မှုမလုပ်နိုင်တာဖြစ်ပါတယ်။လက်တလုံးမှာတရုတ်ဘက်ကနေကုန်ပစ္စည်းတင်သွင်းတာကိုလှုပ်ဆောင်နိုင်ခြင်းမရှိပေမဲ့မြန်မာဘက်ကနေကြံပါဝင်လက်ရာထွက်ကုန်ပစ္စည်းတွေကိုတင်ပို့ဝင်ရနေတယ်လို့နယ်စပ်ပို့ကုန်လုပ်ငန်းရှင်တဦးကဆိုပါတယ်။လူအဝင်ထွက်ကိုလည်းရှင်းရွှေရောဂိတ်ကတဆင့်စာအုပ်အနီးကိုင်းဆောင်ထားတဲ့ရှမ်းနဲ့တရုတ်လူမျိုးတွေကိုသာဝင်ထွက်ခွင့်ပြုထားပြီးစာအုပ်အနီးတသန်းတိုးအသစ်ပြုလုပ်မှုကိုလည်းရပ်တန့်ထားတယ်လို့ပြောပါတယ်။MMDA ကိုကန်တပ်ဖွဲ့ပြောရေးဆိုခွင့်ရှိသူလီကြားဝင်းကတော့ရှင်းရွှေရော်ဂိတ်ကပြန်ဖွင့်ထားမယ်မယ်ကုံတယ်ခွင့်နဲ့ပတ်သက်လို့အထက်လူကြီးတွေကိုပြန်မေးရအောင်မှာဖြစ်တယ်လို့အခွန်ကိစ္စကိုလည်းမသိသေးဘူးလို့ဖြေကြားထားပါတယ
်။မြမနှစ်ယောက်ဒီပြင်ပတင်ပို့မှုရကြလို့ဈေးကွက်ပြောင်းနေပါတယ်။ မြန်မာမျိုးဒီကပြင်ပတင်ပုံမှုရောချတဲ့ပြင်အယောင်းဝယ်ပါအင်းနေလို့မြို့ဈေးကွက်ပြောင်းနေတာဖြစ်တယ်လို့မြို့ဒီဆိုင်တောင်သူတွေနဲ့ကုန်တယ်ယူကပြောပါတယ်။ကင်းပြင်းနဲ့ပါဝင်နိုင်ငံနဲ့ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်မြို့ဒီပြင်ပတင်ပုံရမှာလမ်းကြောင်းခက်ခဲပြီးကုန်ကျစရိတ်မြင့်တဲ့တာထိုင်းနဲ့တရုတ်ဘက်ကဝင်လိုအားရွတ်ချလာတာတွေကြောင့်ဈေးကွက်ထိုးကျသွားတာဖြစ်ပါတယ်။အခုနေမှာတော့မြန်မာမျိုးဒီကိုထိုင်းနိုင်ငံဈေးကွက်တစ်ခုတည်းကိုတော့အနှဲငယ်တင်ပို့နေရပြီးကုန်တီက9ရက်ခန့်နှုန်းထားတွေကတော့စစ်တပ်ကအာဏာမသိခင်ကတည်းကနှစ်နီးပါးလောက်မြင့်တက်သွားတာကြောင့်ကျပ်သိမ်း40ကျော်ထိကျတင်နေတာဖြစ်တယ်လို့ရာဝတီတိုင်းကငှိယုတ်ကုန်တွေတူကပြောပါတယ်ဈေးကွက်ထဲမှာတော့ငှိယုတ်ဒီအစိမ်းတပိတ်တာကို1500ကျပ်ငှိယုတ်ဒီ6တပိတ်တာကို6500ကျပ်ကနေ9000ကျပ်ငွေရုပ်အပူကတော့တပိတ်တာကို1000ကျပ်ဆင်ဖြူကျွန်းအပူကတော့တပိတ်တာကို11000ကနေ11500ကျပ်အတီးတီးပေါင်သေးရှိနေပါတယ်မြန်မာနိုင်ငံကထွက်ရှိတဲ့ငွေရုပ်ဒီအစိမ်းကိုထိုင်းနဲ့တရုတ်နိုင်ငံကိုအများဆုံးတင်ပို့နေတာဖြစ်ပြီးငွေရုပ်ဒီအချောက်တွေကိုတော့အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုအများဆုံးတင်ပို့နေတာဖြစ်ပါတယ်
ဆိုင်ပြိုးစရိတ်ချင်းငွေပမာဏနဲ့ကြံဆက်ရမယ့်ကာလကိုတက်တန်းတိုးပေးဖို့တောင်သူတွေကတောင်းဆိုနေပါတယ်စစ်ကောင်စီအနေနဲ့တောင်သူတွေအတွက်ဆိုင်ပြိုးစရိတ်ချင်းငွေချေးပေးရမှာတရေကကို9000နှုန်းတိုးမြင့်ထုတ်ချေးပြီးကြံဆက်ရမယ့်ကာလကိုလည်းနှစ်နှစ်လောက်တိုးပေးဖို့ဘိုးတိုင်းဒေသကြီးအနောက်ပိုင်းပြည်ခရိုင်နဲ့ပေါက်ခေါင်းခရိုင်ကတောင်သူတွေကတောင်းဆိုလိုက်ပါတယ်ပြီးခဲ့တဲ့2023ခုနှစ်ကဆိုင်ပြိုးစရိတ်ချင်းငွေထုတ်ယူထားတဲ့တောင်သူတွေကိုချင်းငွေအကြေပေးဆက်ဖို့စိုက်ပျိုးရေးဘဏ်ကဖိအားပေးတောင်းခံနေတာတွေရှိပြီးတောင်သူတွေကတော့ချင်းငွေပြန်ဆက်ရမယ့်ကာလကိုတက်တန်းတိုးပေးဖို့တောင်းဆိုနေကြတာဖြစ်ပါတယ်
။ဖိအားစုစည်းစိုက်ရေးရိတ်စိတ်တွေအကုန်လုံးဈေးတက်လာတယ်။အစိုးရအနေနဲ့ဒီကကို2သိန်းလုံးလောက်ထုတ်ချေးမှစိုက်ရေးကအဆင်ပြေနိုင်မယ်လို့ထင်တယ်။ပြီးတော့ချင်းငွေတက်တန်းကာလတော့မဟုတ်ဘဲနှစ်နှစ်ဒါမှမဟုတ်3နှစ်အထိကတ်မှတ်ပေးမယ်ဆိုရင်တော့ပိုကောင်းပါလေ။အချို့နေရာတွေမှာဗန်ယူတွေမဆက်နိုင်ကြလို့ကောင်းလူလေသမားတွေနဲ့တန်ရီကြားမှာတမောက်ကမဖြစ်တာတွေပြေလည်သွားမှာပါ။တနည်းတည်းမဆက်နိုင်တဲ့သူဆိုပထမတည်းမှာအတိုးဆက်အတိုးတက်ဒုတိယနဲ့ကလေးမှာအခြေဆက်ဒါမှမဟုတ်တတိယနဲ့မှာအခြေဆက်တဲ့သဘောမျိုးလေးလုပ်ပေးမယ်ဆိုရင်တော့ပိုကောင်းတယ်လို့ထင်ပါ။
ညီမလေယာဖွံ့ဖြိုးရေးဘဏ်အနေနဲ့အရင်နှစ်ကထုတ်ထားတဲ့ချင်းငွေကိုအခြေဆက်ပြီးတဲ့တောင်သူတွေကိုသာချင်းငွေအတစ်ထုတ်ချေးပေးသွားမှာဖြစ်ပါတယ်။စိုက်ပျိုးရေးဘဏ်ကတတ်မှတ်ထားတဲ့ကာလအတွင်းအခြေမဆက်နိုင်သူတွေအနေနဲ့ဒဏ်ကြေးကိုတလာချင်းအတိုးနှုံးနဲ့ပြန်လည်တွက်ချက်ပေးဆောင်နေရတယ်လို့လည်းပေါက်ခေါင်းမျိုးနယ်ကတောင်သူဥလာမောင်ကလည်းပြောပါတယ်။မြမလေယာဖွံ့ဖြိုးရေးဘဏ် MADB အနေနဲ့စပားဆိုင်တောင်သူတွေအတွက်မိုးစပားချင်းငွေကိုမေလကနေစက်တင်ဘာလအထိစောင်းချင်းငွေကိုအောက်တိုဘာလကနေဒီဇင်ဘာလအထိတရေကကို7,000ခွဲနှုံးနဲ့တောင်သူတဦးကို10ရေကအထိတနှစ်အတိုးနှုံး900ခိုင်နှုံးနဲ့ထုတ်ချေးပေးနေတာဖြစ်ပါတယ်။2024-2025ဘဏ္ဍာနှစ်မှာမိုးစပားဧက9သိန်းအတွက်ကျပ်ဘီလီယံ140လောက်ထုတ်ချေးပေးဖို့ပြင်ဆင်ထားတယ်လို့စိုက်ပျိုးရေးဦးစီးဌာနတာဝန်ရှိသူတို့ကပြောဆိုထားပါတယ
်။အခုဆက်ပြီးမက်လာဆနေရင်းဒီကနေ19ရင်းနေ့ထိဈေးကွက်တွင်တည်ချနေမည်ဖြစ်သွားတဲ့လေယာထွက်ကုန်ဒီနယ်စင်းတော်တွေကိုပြောပြပေးချင်ပါတယ်။ပြင်းတွင်းဆန်စီကတည်ယူစိတ်တွေကြီးမြင့်နေတာဈေးကွက်ထင်ဆန်ဝင်နေနေတာတွေကြောင့်အသက်စီမှာပဲဆက်ရှိနေတာဖြစ်တယ်လို့ဆန်လက်လက်ကရောင်းဝယ်သူတွေကပြောပါရယ်ဆန်ကျော်တဲ့ဆန်ကျန်းဝယ်ယူဆသုံးမှုကပိုများနေပြီးမျိုးစဘာမပေါ်ခင်တည်းဈေးပြန်ချနိုင်ခြင်းမရှိသေးဘူးလို့ကုန်တွေကခံမှန်ထားကြပါရယ်ရန်ကုန်လက်ကဈေးကွက်ထင်မှာတော့ဆန်ကျန်းမျိုးစားဖြစ်တဲ့ဇီယာရှက်အသက် 24 ပြည့်ကတအေကို 9,600 ကျပ်ဖြစ်ပြီးစင်တွေထူးထူးရှဲကတအိကို3,200ကျင့်နဲ့အယောင်းဝယ်ပြုလုပ်နေကြပါတယ်။ဆန်ကျော်မြောင်မြောက်ပေါ်ဆန်ကတအိကို3,400ကျင့်။ဖြာပုတ်ပေါ်ဆန်က3,400ကျင့်။ရက်ကူစဲဆန်အဟောင်းရှဲကလက်ရီစဲတအိကို3,400ကျင့်နဲ့ရွှေဘိုပေါ်ဆန်ထိတ်ဆော့ရှဲအဟောင်းကတော့လက်ရီစဲတအိကို3,900ကျင့်တိပေါ့စီရှိနေပါတယ်။
အခြေခံလူတန်းစားတွေစားသုံးမှုများတဲ့စားအောင်စီဈေးကလည်းဒေါ်လာငွေလဲနှုန်းနဲ့အပြိုင်ဈေးမြင့်တက်နေပါတယ်။ရန်ကုန်လက်လီဈေးကွက်ထဲမှာစားအောင်စီတပိတ်သားကို6,900ကနေ9,000ကျပ်ဝန်းကျင်အထိပေါက်ဈေးဖြစ်ပေါ်နေပါတယ်။စားအောင်စီတင်သွင်းတူလောင်ဖြန့်ဖြူးခြင်းလုပ်ငန်းကြီးကြပ်ရေးကော်မတီကသတ်မှတ်ထားတဲ့အခြေခံလက်ကားရည်ညွှန်းဈေးကလည်းမတ်လနောက်ဆုံးအပတ်မှာ တပိတ်သားကို9250ကျပ်ရှိပြီးပြီးခဲ့တဲ့အပတ်ကထက်တပိတ်သားကို35ကျပ်လောက်ဈေးမြင့်တက်လာပါတယ်။ပြည်တွင်းစားအောင်စီဈေးကဒေါ်လာငွေလဲနှုန်းနဲ့ပြည်ပကတင်သွင်းတဲ့ပမာဏပေါ်မူတည်နေတယ်လို့ကုန်သည်တွေကပြောဆိုထားပါတယ်။
အလူဈေးကတော့ပြင်တွင်းမှာအရောင်းဝယ်ပါပြီးဈေးထိုးကျသွားပါတယ်။ရာဒီချိန်ဖြစ်တာကြောင့်ပြင်တွင်းဆိုင်အလူတွေကဈေးကွက်ထဲဝင်ရှိနေသလိုတယောက်အလူတွေကလည်းဈေးကွက်ထဲဝင်များနေရကြောင့်ဈေးကျဆင်းသွားတာဖြစ်တယ်လို့ကုန်သည်တွေကပြောပါတယ်။ရန်ကုန်ပြည်နယ်ဈေးကွက်မှာတော့ပခုတ်ဘူးအလူကတပိတ်တာကို1900ကျပ်ဟဲဟူးအလူကတပိတ်တာကို1600ကျပ်ပေါက်ဈေးရှိပြီးတစ်ဖက်အတွင်းတပိတ်တာကိုနေရာကနေ400ကျဲကြာဈေးချဆင်းသွားတာကိုတွေ့ရပါတယ်အခုတင်ဆက်ပေးထားတဲ့ဒီနယ်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
် Farmer Times Media ပြောပြခဲ့တာပါအခုတော့ဥတုရသီနယ်အနာဂတ်စီစဉ်ပါမြန်မာလူမှုဘဝထိခိုက်တဲ့သယံဇာတ်ထုတ်မှုကိုပြောထားပါတယ်မြန်မာမှာအာဏာသိမ်းပြီးတရားမဝင်တဘာဘဝသယံဇာတ်ထုတ်ယူမှုအချိန်မြင့်လာခြင်းသံလွေမြင့်မှာလည်းမြစ်သည်ကြောက်ထုတ်မှုတိုးလာတယ်လို့စောင့်ကြည့်သူတွေကပြောပါတယ်ဒီထုတ်ယူမှုတွေကလေဒါကံအကျိုးတဲ့လူမှုဘဝပို့ထိခိုက်တာတွေ့ရတယ်လို့သူတို့ကပြောပါတယ်။နားလောင်ပြပြပေးပါအောင်ခင်ဗျာ
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းရွှေကြောက်စိမ်းနဲ့မြေရှားသတ္တုတရားမဝင်ထုတ်ယူမှုတွေအစမတန်တိုးလာတယ်လို့စောင့်ကြည့်လေ့လာနေတဲ့အဖွဲ့တွေကပြောပါတယ်။တစ်ချိန်တည်းမှာပဲနိုင်ငံတကာရင်းနှီးမြှုပ်နှံသူတွေကိုယုံကြည်မှုရစေတဲ့တယံစားတတူဖော်ထုတ်လုပ်မှုများဖွင့်လင်းမြင်သာမှုဖော်ဆောင်ရေး EITI နိုင်ငံတကာအဖွဲ့ကြီးကလည်းမြန်မာနိုင်ငံကို2024ဖေဖော်ဝါရီလထဲမှာထုတ်ပယ်လိုက်တာဟာတယံစားတတူဖော်ရဲ့လုပ်ငန်းကဏ္ဍမှာစီကံဥပဒေတွေနဲ့ဖွင့်လင်းမြင်သာမှုတွေနည်းတစ်ထက်နှေးလာတဲ့သဘောဖြစ်တယ်လို့လေ့လာသူတွေကသုံးသပ်ပါတယ်ဒါအပြင်တဘာဝပဝန်းကျင်နဲ့ဒေသခံလူမှုဘဝတွေကိုတိုက်ရိုက်ထိခိုက်နေတဲ့နောက်ထပ်တဘာဝတယံစားတကတော့မြစ်တွင်သဲကြောက်ထုတ်ယူမှုပါစစ်အာဏာသိမ်းမှုနောက်ပိုင်းတန်လွင်မြစ်ထဲမှာသဲကြောက်ထုတ်လုပ်မှုတွေတိုးလာပြီးတော့မြစ်အထက်ပိုင်းကရွှေတူးဖော်ရဲလုပ်ငန်းတွေကြောင့်မှတဘာဝပဝန်းကျင်ထိခိုက်ပျက်စီးပြီးဒေသခံတွေရဲ့စာဝန်ရေးထိခိုက်နေရတယ်လို့ကရင်မြစ်ချောင်းများစောင့်ကြည့်ရေးအဖွဲ့ပြောရေးဆိုခွင့်ရှိသူနန်းတကော်ဝါက VOA ကိုပြောပါတယ်
အမီစီစဉ်မှုအခြေအနေတွေကတော့ပြောမှဆိုရင်တော့ဟိုအရင်တော့အထက်တော့လဲဒီပေါ့နော်ပို့ပြီးတော့မပူလာတော့ရေတွေပို့ပြီးတော့ခန်းလာတဲ့အနေထားတွေငားတွေလည်းပူရှားလာတဲ့အနေထားတွေတော့ရှိတယ်ဒါတော့အထက်ဘက်မှာဒီရွှေတူးတဲ့လုပ်ငန်းတွေပေါ့နော်အများလာတဲ့အနေထားတွေလည်းအကြောင်းလဲဆိုင်နိုင်တယ
်စင်ကာပူနိုင်ငံကဆောက်လုံရေးအတွက်ဝယ်လို့အများလာတဲ့မြစ်ချမ်းမြင်တဲ့ကတဲကြောက်တင်ပေါ်မှုကိုအာဆီယံနိုင်ငံတချို့မှတားမြစ်ထားပေမဲ့မြန်မာနိုင်ငံတော့မပါပါဘူး
နောက်ပြီးတော့ဟိုဒီကျွန်တော်တို့မြေအောက်ပိုင်းမှာဆိုလို့ရှိရင်လည်းအရန်ဒီမြစ်ထဲနေပြီးတော့တဲကြောက်တွေထုတ်တဲ့ဒီမြစ်တဲကြောက်ထုတ်တဲ့လုပ်ငန်းတွေကအရန်များတယ်ပေါ့နော်အဲအဲ့လိုမျိုးနေထားမှာဆိုလို့ရှိရင်ဒါမြစ်ကမ်းမပြူတာတော့တော့မြစ်လယ်မှာရှိနေတဲ့အရန်ဟိုမှသဘာဝဟိုနှုံးတင်ပြေလူတွေနဲ့ကောင်းမွန်တဲ့သဘာဝဖြစ်လာတဲ့ဒီကျုံးတွေပေါ်မှာလေစိုက်တဲ့ဒီကျွန်တော်တို့မြေအောက်ပိုင်းမှာဆိုအဲ့ဒါတွေအရန်စိုက်ပြီးတော့မှအရန်ဖြစ်ထုံးနိုင်တယ်နော်အဲ့ဒီမြေပဲစိုက်တယ်ဟိုကိုင်းတီးနံနေပေါ့နော်တီးနံမျိုးစုံစိုက်တယ်အဲ့အဲ့ဒါတွေကိုလည်းထိခိုက်မှုဖြစ်တယ်ကံပါးတွေပြူတယ်မြစ်တဲကြောက်ထုတ်တဲ့အာဒီကုမ္ပဏီဆိုလို့ရှိရင်လည်းလက်ရှိဆွေရနဲ့တို့ကနားလည်မှုယူပြီးတော့မှအာဒီလို license ညပြီးဆိုတာနဲ့တို့ကထုတ်တာပဲဟိုမြစ်နဲ့ဘယ်နေနေရဘယ်နှမိုင်กว่าတဲ့အဲ့လိုမျိုးနေရာမှာ significant နဲ့လောက်အောင်ဆိုတဲ့ဟာမျိုးတွေကိုတတ်မှတ်ချက်မရှိဘဲနဲ့ဟိုလှုပ်ရှင်ရေလှုပ်တဲ့အပိုင်းတွေရှိတယ်ပေါ့နော်
မဲခေါင်မြစ်ကြောင်းတစ်လျှောက်မြန်မာထိုင်းလောကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတို့မှာမြစ်သည်ထုတ်လုပ်မှုကအထူးစိုးရိမ်စရာကောင်းတယ်လို့စောင့်ကြည့်ရေးအဖွဲ့တွေကပြောပါတယ်မြစ်သည်ကြောင်းအလွန်အကျွံထုတ်ယူတဲ့အတွက်မြစ်ရည်တိုက်စားပြီးတော့ကဘာတွေပြိုကျလည်ရှိတာကြောင့်အရှိတောင်အာရှကတန်ပေါင်းများစွာသောဇီဝအမျိုးစုံမျိုးကွဲတွေနဲ့ဒေသခံတွေရဲ့အတံမွေးဝမ်းကြောင်းလုပ်ငန်းတွေပါထိခိုက်ပျက်စီးစေတယ်လို့အရှိတောင်အာရှကလူမှုစီးပွားနဲ့တဘာဝပတ်ဝန်းကျင်ရေးရာစောင့်ကြည့်လေ့လာနေတဲ့ East Asia Forum ကဖော်ပြပါတယ်တရုတ်နိုင်ငံတိဘက်ကုန်းပြင်မြင့်ကနေစတင်စီးဆင်းလာတဲ့မဲခေါင်မြစ်ဟာမြန်မာလောထိုင်းကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတို့ကိုဖြတ်သန်းပြီးတော့တောင်တရုတ်ပင်လယ်ထဲစီဝင်ပါတယ်။မြစ်တစ်လျှောက်တန်းတဲ့ချီတဲ့ဒေသခံတွေဟာငှားဖမ်းလုပ်ငန်းနဲ့ဆက်ပြိုရေးလုပ်ငန်းတွေအတွက်မဲခေါင်မြစ်ကိုမိခိုပြီးတော့အသက်မွေးနေကြတာပါ။ဒါပေမဲ့လည်းမဲခေါင်မြစ်ပေါ်မှာရှီလုံသမန်ကြီးတွေတိဆောက်လာတာကြောင့်မြစ်ရည်စီးဆင်းမှုနဲ့ရေအတက်အကျအပြောင်းလဲပြီးတော့မြစ်ကြောင်းတစ်လျှောက်ဇီဝကေယစနစ်တွေကိုတောင်မှကရင်ကျဲမှုအမွေအနှစ်တွေထိခိုက်လာနေတယ်လို့မဲခေါင်မြစ်အရေးစောင့်ကြည့်လေ့လာနေတဲ့အမေရိကန်အခြေဆိုင်မဲခေါင်တန်မော်နီတာ MDM ရဲ့သုတေသီတွေကသုံးသပ်ထားပါတယ်။မြန်မာနိုင်ငံမှာအခုလိုနိုင်ငံရဲ့အချက်အတဲတွေရှိနေပေမဲ့လို့မြစ်ချောင်းတွေနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာသုတေသနလုပ်ငန်းတွေကိုတော့တချို့တိုင်းရင်းသားဒေသတွေမှာဆက်ပြီးတော့လုပ်ကိုင်နေပါတယ်။
ဒီကရင်မှာဆိုလို့ရှိရင်လည်းဒီငါသူတေသနာပေါ့နော်ကရင်အပိုင်းပေါ့လေနော်တလမီရဲ့ကရင်နေနေတဲ့အပိုင်းညာအများစုနေတဲ့အပိုင်းမှာဆိုလို့ရှိရင်ဘာငါမျိုးစားရရှိလဲပြောရှင်တက်တော်တွေဘလို့ထိမ့်သိမ်းထားလဲဆိုတဲ့ဟာမျိုးကိုသူတေသနာလုပ်ထားတဲ့ဟာ research လုပ်ထားတဲ့ဟာတွေရှိတယ်မွန်ပြည်နယ်မှာလည်းရှိတယ်ပြီးတော့ရှမ်းဘက်မှာဆိုလို့ရှိရင်လည်းငါသူတေသနာပုံစံမျိုးလုပ်ထားတဲ့ဟာတွေရှိတယ်ပေါ့နော
်ပြည်သူပိုင်းတဘာဝရင်းမြစ်တဲ့တရားစရာတွေကနေဒေသခံပြည်သူတွေကိုအကျိုးပြုစေမဲ့ဥပဒေတွေမူဝါဒနဲ့ပတ်သက်တဲ့အကြံပြုချက်တွေကိုစိတ်ပါဝင်စားသူတွေအတွက်လေ့လာနိုင်အောင်လို့ပြုစုတင်ပြထားတဲ့အစီအခံစာတွေတော့ရှိပါတယ်။အဲ့ဒီထဲမှာမြမစီးပွားရေးကဏ္ဍတာဝန်ယူမှုရှိရေးအထောက်အကူပြုဌာန MCRB ကပြီးခဲ့တဲ့ဆယ်နှစ်တာကာလအတွင်းမြမတယံဇာတကဏ္ဍစုံကိုလေ့လာပြုစုထားတဲ့အစီအခံစာတွေလည်းပါပါတယ်။မြမအင်္ဂလိပ်ဘာသာနှမျိုးနဲ့ပြုစုထားတဲ့အဲ့ဒီအစီအခံစာတွေကိုတော့ MCRB ရဲ့အင်တာနက်ဆာမျက်နှာမှာအလွယ်တကူဖတ်ရှုနိုင်တယ်လို့မြမနိုင်ငံဆိုင်ရာပရတင်တက်အမတ်ကြီးဟောင်းလည်းဖြစ်MCRB ရဲ့ညွန်ကြားရေးမှူးလည်းဖြစ်တဲ့ Vicky Bowman က VOA ကိုအခုလိုပြောဆိုသွားပါတ
ယ် Sector wide impact assessments of oil and gas and of mining and those reports identify
ဒီကိစ္စရောင်းကနေရေးသားထားတဲ့အဲ့ဒီအစီရင်ခံစာရေးထဲမှာမတူကွဲပြားတဲ့ပြဿနာမျိုးမျိုးရှိနေတာကိုတင်ပြထားပါတယ်မြန်မာနိုင်ငံရဲ့တရားစတာတူဖော်ရေးကဏ္ဍတွေမှာကျင့်သုံးနေတဲ့မူဝါဒနဲ့စီမံစည်းကမ်းမူပေါင်းတွေကိုလေ့လာသုံးသပ်ထားတာပါအဲ့ဒီကန္တာတွေပုံမူရရှိတည်ထောင်ပြီးဒေသခံပြည်သူတွေအတွက်ပို့ပြီးတော့အကျိုးရှိအောင်မြင့်တင်ဖို့လိုအပ်ချက်တွေရှိနေတာကိုလည်းအဲ့ဒီအစီရင်ခံစာထဲမှာအကြံပြုတင်ပြထားပါတယ်။အဲ့ဒီအစီရင်ခံစာတွေ MCRB ရဲ့ Internet ဆာမျက်နှာမှာရှိပါတယ်။ဥပဒေတွေမူဝါဒတွေနဲ့ပတ်သက်တဲ့အကြံပြုချက်တွေကတော့မြန်မာနိုင်ငံအနာဂတ်ဖက်ဒရယ်ဖွဲ့စည်းပုံပေါ်ပေါက်ရေးမှာပါဝင်ဆောင်ရွက်နေတဲ့သူတိုင်းအတွက်အလွန်တန်ဖိုးရှိပါတယ်။စီမံခန့်ခွဲမှုတဘာဝအရင်းမြစ်ကန္တာရဲ့ကြီးကျက်ကွက်ကဲမှုနဲ့အခွန်ကောက်ခံမှုဆိုတာဖက်ဒရယ်ဖွဲ့စည်းပုံရဲ့အဓိကတော့ချက်ဖြစ်ပါတယ်။ကနေဒါ၊အော်စတြေးလျနိုင်ငံတို့ကိုကြည့်မယ်ဆိုရင်သူတို့ရဲ့တရားစာတထုတ်ယူတဲ့ကန္တာကိုထိန်းချုပ်ပြီးအခွန်တွေကောက်ယူတာကိုတွေ့ရပါလိမ့်မယ်။ MCRB ရဲ့ဝက်ဆိုက်မှာပါတဲ့ရေနံနဲ့တဘာဝဓာတ်ငွေနဲ့တတ္ထုတူဖော်ခြင်းဆိုင်ရာကန္တာရဲ့ကျေပြန့်တဲ့အကျိုးသက်ရောက်မှုအကဲဖြတ်ချက်တွေကိုစိတ်ပါဝင်စားတဲ့သူတိုင်းဖတ်ကြည့်ဖို့အကြံပြုချင်ပါတယ်ရှင
်မြန်မာလူမှုထိခိုက်တဲ့တရားစာတထုတ်မှုနဲ့လောက်ပြောပြခဲ့တာပါအခုတော့သတင်းတွေထဲကသူတပါ TV ယောဂအကြောင်းပြောထားပါတယ်ဒီ TV ဆုပ်ယောင်ယောဂဟာကဘာမှာနှစ်စင်အသက်ဆုံးရှုံးစေသူတသန်းကျော်ဖြစ်စေပါれလူပေါင်း10သန်းကျော်ခံစားနေရတဲ့ဒီယောဂအဆုံးတန်ရဲ့နှစ်စဉ်မတ်လ24ရက်နေ့ကိုကမ္ဘာ TV တိုက်ဖြတ်ရင်းနေဖြစ်သတ်မှတ်ထားပါれမညိုလင်းပြောပြပေးပါအောင်ခင်ဗျာ
နှစ်စင်မလာ24ရက်နေ့ကို World TV Day ကမ္ဘာ TV နဲ့ဆိုပြီး WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကသတ်မှတ်ထားပါတယ်။ကမ္ဘာပေါ်မှာအခုနှစ်ပိုင်းတွေအတွင်းကူးစက်ယောဂါတွေကြောင့်လူသားတွေအသက်ဆုံးရှုံးရမှုမှာ TV ယောဂါကူးစက်မှုကြောင့်အသက်ဆုံးရှုံးရတာကဒုတိယအများဆုံးဖြစ်နေတယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO ရဲ့2023ခုနှစ်ကျန်းမာရေးဆိုင်ရာအစဉ်ခန်းစာမှာဖော်ပြထားပါတယ်။2022ခုနှစ်ထဲနောက်ဆုံးကောက်ယူခဲ့တဲ့စစ်တမ်းတွေအရတော့ COVID-19 ရောဂါကူးစက်မှုကြောင့်အသက်ဆုံးရှုံးကြရတာပြီးရင် TB ကူးစက်မှုကြောင့်သေဆုံးကြရတာကဒုတိယနေရာမှာရှိနေတာပါ။ဒါကြောင့် TB ရောဂါဖြစ်ပွားမှုကူးစက်ခံရမှုအသက်ဆုံးရှုံးရမှုတွေကြာစင်းပပျောက်သွားနိုင်မှုအတွေ့အလေးပေးဆောင်ရွက်နိုင်ရေးကိုဦးတည်ပြီးလူသားတွေလည်း TB ရောဂါနဲ့ပတ်သက်တဲ့သိမှတ်စရာကာကွယ်တားဆီးစရာတွေလှုပ်ဆောင်နိုင်ရေးကိုတတိပြုမိစေဖို့ World TV Day ဆိုပြီးသတ်မှတ်ခဲ့တာလည်းဖြစ်ပါတယ်။2023ရဲ့ TV ယောဂဆိုင်ရာအစီရင်ခံစာအရ2022ခုနှစ်ထဲမှာ TV ကြောင့်လူပေါင်းတသန်းကျော်သေဆုံးခဲ့ရပြီးကမ္ဘာအနှံ့ TV ယောဂဖြစ်ပွားခဲ့သူပေါင်းကတော့ခန့်မှန်းခြေ10သန်း6သိန်းလောက်ရှိပါတယ်။ဒီထဲမှာအမျိုးသားက5သန်း8သိန်းအမျိုးသမီးက3သန်း5သိန်းလောက်နဲ့ကလေးငယ်တွေက1သန်း3သိန်းလောက်ဖြစ်ပါတယ်။ TB ယောဂါဆိုတာကလူကြီးလူငယ်ကြားမမရွေးကူးစက်ဖြစ်ပွားနိုင်တာပါ
။ဒ
တီဗီရောရဲ့လက္ခဏာပြောမယ်ဆိုရင်ကျွန်တော်တီဗီရောအဓိကနှစ်မျိုးရှိတာပေါ့ကျွန်တော်တီဗီမှာ latent TV နဲ့ active TV ဆိုနှစ်မျိုးရှိတယ် latent TV ဆိုတော့ကျွန်တော်ခန္ဓာကိုယ်ထဲမှာမြုံနေတဲ့ TV ကိုခေါ်တာပြီး active TV ဆိုတော့ခန္ဓာကိုယ်မှာ TV လက္ခဏာတွေပေါ်တဲ့ဟာကိုပြောတာပြီးတော့ဟို WHO ရဲ့ data ရဆိုကဘာမှာရှိရ25,000,000သောလူတွေမှာ latent TV ရှိနေတယ်လို့ပြောတယ်ဆို latent TV ဆိုတော့ကျွန်တော်ခန္ဓာကိုယ်ကခုခံအကောင်းနေတဲ့အချိန်မျိုးမှာ TV ပိုးတွေမပွားနိုင်မဲနဲ့အစုတ်တန်းမှာပဲပုံပြီးနေရအဲ့လိုအချိန်မျိုး latent လို့ခေါ်တာအဲ့ဒီအချိန်မျိုးမှာကျွန်တော်ခုခံကဟိုအကြောင်းမျိုးကြောင့်တစ်ခုကြောင့်ကျသွားပြီဆိုတဲ့အချိန်မျိုးမှာအဲ့အစုပ်ထဲမှာတီဘိုးတွေများလာပြီးတော့တကူလုံးပြန်သွားတယ်။အဲ့လိုအချိန်မျိုးမှာကျွန်တော်ကဒီတလေးကနေချောင်းနေဆိုးတာမျိုးဖြစ်လာပြီးတော့အစုပ်တီဘီယောဂါဆိုပြီးခေါ်တာပါ။အဲ့တော့ဘလို့လက္ခဏာမျိုးကြီးပေါ်လည်းမဲ့ဆိုချောင်းနေဆိုးမယ်။ချောင်းကနှစ်ပတ်ထိချောင်းနေဇာတိုက်ဆိုးမယ်။ပြီးရင်တလေးထဲမှာသွေးစာရေပါလာမျိုးဖြစ်နိုင်တယ်။ပြီးရင်အဖျားငူးငူးနဲ့ဖျားနိုင်မယ်။ပြီးရင်ညပိုင်းဆိုသူ့မှာထူးခြားကြ။ညဆိုချွေတာပြန်တက်တယ်တီဘီလောနာ။ပြီးရင်သူကအစားအသောက်တွေပြတ်မယ်။လူကတိတိသာပိန်သွားမယ်။အဲ့လိုလက္ခဏာမျိုးရှိပြီဆိုကျွန်တော်တီဘီအစုပ်တီဘီလက္ခဏာဖြစ်နေနိုင်တယ်။အဲ့ဆိုရင်အစုပ်တီဘီရဲ့ပတ်သက်တဲ့ဆေးစိမ်းမှုလောက်ခုလိုပါရဲ့ဟုတ်
တီဗီယောဂါကတကယ်တော့အမြင့်ပြန်အောင်ကုသလို့ရတဲ့ယောဂါတစ်မျိုးပ
ါခန္ဓာကိုယ်ထဲမှာတီဗီပိုးရှိနေပြီးတော့အဲ့လို latent TV face တွေကလည်းတစ်သက်လုံးဘယ်လိုပြောမလဲ active မဖြစ်သွားပဲနဲ့ဒီလက္ခဏာတွေပဲတစ်သက်လုံးနေသွားတဲ့လူတွေလည်းရှိတယ်ဒါပေမဲ့တချို့ကြောင်လည်းအသက်ကြီးလာခါကျစီဂျိုတွေပြီးကန်ဆာတွေတခြားယောဂါတွေနာတာရှည်ယောဂါတွေဝင်လာတဲ့အချိန်မျိုးမှာတီဗီပိုးကပေါ်လာတတ်တယ်အဲ့ကြောင့်ခုနက latent face မှာကလေးကကျွန်တော်တို့ကဟိုခုမှဒီခုကဘယ်ချိန်မှာကြာမလဲပြောခက်တယ်ဖြစ်တဲ့အတွက် latent face ကလေးကကုသမှုခံယူလို့ရတယ်ဆိုတော့ TV ဆေးကို6လလောက်ထိတောက်ရတာပေါ့တူကကြတော့တကယ် TV သမားလေးတော့မဟုတ်ဘူး TV ဆေးထဲမှာတမျိုးကိုပဲ6လလောက်ထိဆွဲတောက်ရတယ်အဲ့လိုအမြင့်ပြပြအောင်ကုလို့ရပါရဲ့ဟုတ
်ကဘာပေါ်ကဝင်ငွေနည်းတဲ့တိုင်းပြည်တွေနဲ့အလေအလတ်ဝင်ငွေရှိတဲ့တိုင်းပြည်တွေက TV ကူးစက်မှုယောဂါပိုပြီးဖြစ်ပွားတာကိုတွေ့ရပါတယ်နိုင်ငံလူဦးရေရဲ့တဝက်လောက် TV ယောဂါပိုးရှိနေတဲ့နိုင်ငံ၈နိုင်ငံကိုလည်း WHO ရဲ့အစိုးရခန်းစာမှာတွေ့ရတာပါအဲ့ဒီနိုင်ငံတွေကတော့ဘင်္ဂလားဒေ့ရှ်တရုတ်အိန္ဒိယ၊အင်ဒိုနီးရှား၊နိုင်ဂျီးရီးယား၊ပါကစ္စတန်၊ဖိလစ်ပိုင်နဲ့တောင်အာဖရိကနိုင်ငံတွေဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့ TB ဖြစ်ပွားနေသူခန့်မှန်းခြေ 25,000 ကျော်ရှိနေပြီးလူတစ်သိန်းမှာ 485 ယောက်နှုန်းလောက်ရှိတယ်လို့အချက်အလက်တွေမှာဖော်ပြထားပါတယ်။အဲဒီထဲမှာအသက်တစ်နှစ်အောက်ကနေ14နှစ်အထိကလေးတွေက20ရာခိုင်နှုန်းအသက်15နှစ်ကနေအထက်အမျိုးသမီးတွေက30ရာခိုင်နှုန်းနဲ့အသက်15နှစ်ကနေအထက်အမျိုးသားတွေက50ရာခိုင်နှုန်းရှိနေတာပါကမ္ဘာကုလသမဂ္ဂရဲ့ကျန်းမာရေးဆိုင်ရာအဖွဲ့ကြီး WHO က1998ခုနှစ်ကစပြီး World TB Day မှာကြွေးကြော်မှုဆောင်မှုတွေနဲ့လှုပ်ရှားဆောင်ရွက်မှုတွေပြုခဲ့တာပါအခု2024ရဲ့ World TB Day ဆောင်မှုကတော့ဟုတ်ပါတယ်ကျွန်ုပ်တို့ TB ကူးစက်ယောဂါမရှိတော့အောင်လုပ်နိုင်ပါတယ်ဆိုတော့ Yes we can end TB ပါတယ်ရှင
်ကုသပျောက်ကင်းနိုင်တဲ့ TB ယောဂါကြောင့်မညညလင်းပြပြခဲ့တာပါအခုတော့ VO ရဲ့စနေညအစီအစဉ်တွေဆက်မတက်ခင်သတင်းချင်းချုပ်မခင်ပြူထေးပြပြပေးပါအောင်ခင်ဗျာ
ရုရှားနိုင်ငံမော်စကိုမြို့တော်ကကားစက်ယုံထဲမှာဒီပြစ်ခတ်မှုကြောင့်မလို့လူပေါင်း130ထက်မနည်းတိတ်ဆုံးခဲ့ရတဲ့ဒီပြစ်ခတ်မှုမှာကိုယ်တိုင်ပါဝင်တဲ့သူ၄ယောက်ကိုဖမ်းဆီးထားနိုင်တယ်လို့သမ္မတဗလဒီမီယာပူတင်ကပြောကြားလိုက်ပါတယ်။ယူကရိန်းဘက်ကိုထွက်ပြေးဖို့ပုန်းခုနေတဲ့အချိန်မှာဖမ်းမိခဲ့တာဖြစ်တယ်လို့လည်းသမ္မတပူတင်ကရုပ်မြင်သံကြားကနေမိန့်ခွန်းပြောပါတယ်။ကနဦးစုံစမ်းမှုတွေအရယူကရိန်းဘက်ထဲကိုဝင်ပြေးနိုင်အောင်နေဆက်မှာယူကရိန်းဘက်ကပြင်ဆင်ထားတယ်လို့သိရတဲ့အကြောင်းနဲ့ဒီတိုက်ခတ်မှုမှာပါဝင်နေသူစုစုပေါင်း11ယောက်ကိုဖမ်းဆီးမိထားတဲ့အကြောင်းသမ္မတပူတင်ကပြောကြားခဲ့ပါတယ်ရှင်။အမေရိကန်ပြည်ထောင်စုမှာ2024စက်တင်ဘာလအကုန်အထိအကျုံးဝင်တဲ့2024ဘဏ္ဍာနှစ်အတွက်အသုံးစရိတ်ကိုဒီကနေ့လွှတ်တော်မှာအတည်ပြုလိုက်နိုင်ပြီမို့မကြာခင်သမ္မတဂျိုးဘိုင်ဒန်လက်မှတ်ရေးထိုးပြီးတာနဲ့ဥပဒေအတည်ဖြစ်ပါပြီ။အောက်လွှတ်တော်နဲ့အထက်လွှတ်တော်မှာလနဲ့ချီအပြည့်အမြတ်လှမ်းလှမ်းအခြေအတင်ဆွေးနွေးမှုတွေလုပ်ခဲ့ကြပြီးတဲ့နောက်စနေနေ့အစောပိုင်းမှာဒီအထက်လွှတ်တော်မှာထောက်ခံမဲ84မဲကန့်ကွက်မဲ24မဲနဲ့အတည်ပြုခဲ့တာပါ။2024ဘဏ္ဍာနှစ်အတွင်းဒေါ်လာ 1.2 ထရီလီယံသုံးဆွဲမဲ့အမေရိကန်အစိုးရအသုံးစိတ်ထဲမှာမြန်မာနိုင်ငံလူမှုစီးပွားဖွံ့ဖြိုးရေးအကူအညီပေးဖို့ရထားတဲ့ဘတ်ဂျက်လည်းပါပါတယ်။ဒီ2024ခုနှစ်အတွင်းမှာမြန်မာနိုင်ငံလူမှုစီးပွားဖွံ့ဖြိုးရေးအတွက်တော့အမေရိကန်အစိုးရကဒေါ်လာ 121 တန်းရထားပါတယ်ရှင
်။ကျေးဇူးပါမခင်ပြည့်တွေ့အခုလိုသတင်းချင်းချုပ်ပြီးမှာတော့ VO ရဲ့စနေညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထုတ်လွှင့်မှုကကိုရရန်နိုင်ပါစက်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Patrick Dia နဲ့ TN1 တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝိမေမှာ VOE ကိုအခုလိုနားဆင်ကြည့်ရှုအားပေးကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆန္ဒပြုဝါရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းနဲ့အိပ်စက်အနားယူနိုင်ကြပါစေခင်ဗျာ။
This program